Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2019ခုနှစ်ဇွန်လ9ရက်တောက်ကြနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ25 38 50နဲ့ပရမတ်နာရီဘက်ကိုတော့လိုင်းနက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါပြီရှင်။ဒီနေ့ညအစီအစဉ်မူကကျမခင်ပြထွေးပါရှင်
ကျမကတော့စုမြတ်မှာမက္ကဆီကိုကုန်ပစ္စည်းတွေပေါ်အမေရိကန်ကသွင်းကုန်ခွန်ကောက်ခံမှာကိုရှောင်ရှားနိုင်မှုအတွက်နှစ်နိုင်ငံတာဝန်ရှိသူတွေဒီကနေ့ဆက်ပြီးဆွေးနွေးနေကြပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာဒီကနေ့ယာရုကနေတရားဝင်ဆင်းပြတော့မှာဖြစ်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်။ရခိုင်ပြည်နယ်အတွင်းစီးရီးပိပခရီအဆုံးသတ်နိုင်အောင်နိုင်ငံရေးအရဆွေးနွေးအဖြစ်ရှာဖို့မြမဆူရကရခိုင်အေအေအဖွဲ့ကိုတိုက်တွန်းလိုက်ပါတယ်
ဒီတိုက်ပွဲလေးတပွဲနှစ်ပွဲနဲ့ဟိုမပြီးပါဘူး။ဟိုပြတ်တဲ့အနစ်ပြတ်သွားဖို့လည်းခက်ပါတယ်။အစိုးရဘက်ကရစ조사နေတာကဒီမြောက် AA ပါဝင်မြောက်ပိုင်းလေးဘက်နဲ့ pilot တွေ
သမရယုံပြောခွင့်ရဦးစော်ထီပြောသားတာပါ။ဒီအပေါ် AA အဖွဲ့ဘက်ကရောဘယ်လိုတုံ့ပြန်ထားပါလဲ။မကြခင်မှာပြည်စုံကိုနားဆင်နိုင်ပါတယ်။နောက်အစိုးရနဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့အကြကငင်းညာရေးဆွေးနွေးပွဲအလားအလာနောက်နိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့တရားစွဲဆိုခံထားရတဲ့ဥဝေရသူကိုစုံစမ်းရှာဖွေနေတဲ့အခြေအနေစတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမှာ။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာမယ်။အခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်ကိုတင်သွင်းတဲ့မက္ကဆီကိုကုန်ပစ္စည်းတွေပေါ်တနင်္လာနေ့ကစပြီးတော့သွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာပဲအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဒီကနေ့မှဆက်ပြီးဆွေးနွေးနေကြပါတယ်။အမေရိကတိုက်အလဲပိုင်းကနိုင်ငံပြောင်းလာသူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ရဲ့တရားမဝင်ဝင်ရောက်နေမှုရောကြသွားအောင်လို့မက္ကဆီကိုဘက်ကပိုအားထုတ်လုပ်ဖို့အမေရိကန်အစိုးရကတွန်းအားပေးနေပါတယ်ဒီပြဿနာရှင်းဖို့နှစ်နိုင်ငံကြားမှာသဘောတူညီမှုမရရင်တော့လာမယ့်တနင်္လာနေ့ဇွန်လ10ရက်နေ့ကစပြီးမက္ကဆီကိုကုန်တွေအပေါ်900ไก่นုံต้วงกုံคนก้าวเมลุตํารดอนัลด์ทรัมป์ก็ชิงช่องท้าบาเร2နိုင်ငံတာဝန်ရှိသူတွေကြားအခုသတင်းပတ်တဲ့ဆွေးနွေးမှုတွေကအပြုသဘောဆောင်ပေမဲ့ Guatemala, Honduras နဲ့ El Salvador နိုင်ငံတွေကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူထောင်နဲ့ချီ American ဘက်လာနေကြတာကိုတားဆီးနိုင်ဖို့ Mexico ကပိုအားထုတ်ဆောင်ရွက်ဖို့လိုတယ်လို့ American ဒုသမ္မတ Mike Pence ကပြောကြားခဲ့ပါတယ်မက္ကဆီကိုနိုင်ငံသားရေးဝန်ကြီးမာဆယ်လိုအဘရက်ကအမေရိကန်တာဝန်ရှိသူတွေနဲ့နိုင်ငံသားရေးဌာနမှတွေ့ဆုံဆွေးနွေးနေတယ်လို့အင်ဗျူရောမှလည်းနှစ်နိုင်ငံကတခြားတာဝန်ရှိသူတွေဆွေးနွေးညှိနှိုင်းနေကြပါတယ်။သဘောတူညီမှုရဖို့ကြိုးစားနေတဲ့ကိစ္စတွေထဲမှာမက္ကဆီကိုနဲ့ဂွာတီမာလာနယ်စပ်မှာကင်းလှည့်လုံခြုံရေးကိုတိတိတတ်တတ်တိုးမြင့်ရေးကိစ္စပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဂွာတီမာလာကခေလွန်ခွင့်လျှောက်ခံသူတွေကိုစစ်စစ်နေစဉ်မှာသူတို့ကိုအမေရိကန်နိုင်ငံထဲမှာအစားမက္ကဆီကိုနိုင်ငံထဲမှာစောင့်ခွင့်ပေးဖို့တခါဟွန်ဂျူရက်စ်နဲ့အယ်ဆယ်ဗာဒေါနိုင်ငံတွေကသူတွေကိုတော့ဂွာတီမာလာနိုင်ငံမှာအဖြေစောင့်ဖို့အစီအစဉ်တွေကိုလည်းညှိနှိုင်းနေကြပါတယ်
။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာ Conservative Party ခေါင်းဆောင်ဖြစ်ကနေဒီကနေ့မှာရာထူးကနေတရားဝင်ဆင်းပေးမှာဖြစ်ပါတယ်။သူနေရာမှာစားထုတ်မဲ့ပါတီခေါင်းဆောင်တစ်ရွေးကောက်ပွဲပထမချုပ်ကိုတော့ရှေ့သတင်းပတ်မှာကျင်းပမယ်လို့ခန့်မှန်းပါတယ်။ပါတီခေါင်းဆောင်တစ်ကိုလာမဲ့ဇူလိုင်လကုန်လောက်မှာရွေးချယ်သွားနိုင်ွယ်ရှိပြီးတော့ခေါင်းဆောင်တစ်ရွေးလို့မပြီးမချင်းသူမအနေနဲ့ပါတီခေါင်းဆောင်ဖြစ်နေဆက်ပြီးတော့ရှိသွားမှာပါ။ဒါပေမဲ့အောက်တိုဘာ31ရက်နေ့ကျရင်ဥရောပသမ္မတကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်နေတာနဲ့ပတ်သက်ပြီးတော့သူမအနေနဲ့ဆက်မလုပ်တော့ပဲဆွံ့လွတ်လိုက်ပြီးဖြစ်ပါတယ်။အသစ်တက်လာမဲ့ဝန်ကြီးချုပ်အနေနဲ့ကတော့ Theresa May ရဲ့အစီအစဉ်ကိုပြန်အသက်သွင်းပြီးတော့ EU ကနေဗြိတိန်နှုတ်ထွက်ရေးကိစ္စကိုနောက်တစ်ချိန်ထပ်ပြီးတော့ဆိုင်းငံ့သွားမလားဒါမှမဟုတ်သဘောတူညီချက်လုံးဝမယူဘဲနဲ့ EU ကနေထွက်မလားဆိုတာကိုဆုံးဖြတ်ဖို့အချိန်၅လအောက်သာရမှာဖြစ်ပါတယ် Theresa May ဟာ EU ကနေဗြိတိန်နှုတ်ထွက်ရေးလူလူဆန္ဒခံယူပွဲပြီးတဲ့နောက်ဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပြီးတော့လွန်ခဲ့တဲ့3နှစ်အတွင်းအချိန်တော်များများကိုလည်း EU ကနေဒီနှုတ်ထွက်မဲ့အစည်းအဝေးကိုလှုပ်ဆောင်ခဲ့တာပါ။ဒါပေမဲ့လည်းသူမရဲ့အစည်းအဝေးအပေါ်မှာပါလီမန်အမတ်တွေထောက်ခံမှုရအောင်တော့မလုပ်နိုင်ခဲ့ပါဘူး။ EU ဘက်ကဆွေးနွေးမှုတွေပြန်လုပ်မှာမဟုတ်ဘူးလို့ပြောနေပေမဲ့လည်းဗြိတိန်နိုင်ငံသားဝန်ကြီးအောင် Boris Johnson နဲ့ပါဝင်ဝန်ကြီးချုပ်မေနီယာမှာဝင်အရေးခံမဲ့သူတွေတဲကအတော်များများကတော့သူတို့အနေနဲ့ဒီသဘောတူညီချက်ကိုအပြောင်းအလဲတွေလုပ်ဖို့စီစဉ်နေတယ်ဆိုပြီးတော့ပြောပါရစေခင်ဗျာ။
ဖိလစ်ပိုင်ပင်လယ်ထဲမှာအမေရိကန်နဲ့ရုရှားစစ်သင်္ဘောနှစ်စီးတိုက်မိမလို့ဖြစ်ခဲ့ပြီးတဲ့နောက်ဒီဖြစ်ရက်ဟာအန္တရာယ်များပြီးတော့မဆင်မချင်လောက်ရက်ဖြစ်တယ်လို့နှစ်ဖက်လုံးကအပြန်အလှန်ဆွဆွဲပြောကြားနေကြပါတယ်။ Patriot Missile တဲ့ American စစ်သင်္ဘော USS Chancellorsville နဲ့ရုရှားဖြတ်သင်္ဘော Admiral Vinogradov တို့တောက်ချာနေမနေ့တုန်းကမီတာ90လောက်အထိနီးကပ်ပြီးတော့တိုက်မိမလို့ဖြစ်ခဲ့တာပါ။စစ်သင်္ဘောနှစ်စီးမတိုက်မိအောင်လို့အရေးပေါ်ရှောင်ရှားခဲ့ရတယ်လို့ရုရှားဘက်ကဆိုပါတယ်။ USS Chancellorsville ကသွားနေတဲ့လမ်းကြောင်းကနေရုတ်တရက်လမ်းကြောင်းပြောင်းပြီးတော့ Admiral Vinod Gradov သွားနေတဲ့ရေလမ်းကြောင်းရဲ့မီတာ50အနီးအထိကိုဝင်လာခဲ့တာဖြစ်တယ်လို့ Russia Pacific ရေတပ်မဟာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ American ဘက်ကတော့ဒီဖြစ်ရပ်ဟာ Russia သင်္ဘောဘက်မှာတာဝန်ရှိတယ်လို့ပြောပါတယ်။Russia စစ်သင်္ဘောက USS Chancellorsville စစ်သင်္ဘောနာကို NDA ရှိလောက်တဲ့အထိကတ်လာခဲ့တယ်လို့ American အမှတ်ခွန်ရေတပ်မဟာရဲ့တမှုကြီး Clayton Doss ရဲ့ကြေညာချက်ထဲမှာပြောကြားထားပါတယ် USS Chancellorsville စစ်သင်္ဘောနာကို Russia စစ်သင်္ဘောကရုတ်တရက်ကတ်လာတာကိုပြသတဲ့ဗီဒီယိုအတိုးနှစ်ခုကိုလည်း American ရေတပ်က YouTube ပေါ်မှာတင်ခဲ့ပါတယ် Russia ဘက်ကလုံရဟာ NDA များပြီးတော့မစင်မချင်းလုံရဖြစ်တယ်လို့ American ရေတပ်ကဖော်ပြပြောဆိုခဲ့ပါတယ်
ဆိုရနိုင်ငံမှာအာနာသိန်းစစ်ကောင်စီနဲ့ဒီမိုကရေစီရေလှရှားသူခေါင်းဆောင်တွေကြားဂျာဝန်ဆစ်ဆက်ပေးဖို့အီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကခတ်တူးမြို့တော်မှာဒီကနေ့ရောက်ရှိနေပါတယ်ဆူဒန်ကာကွယ်ရေးဝန်ကြီးယုံရှိကဒပိတ်စခန်းကိုစစ်တပ်ကဖြိုခွင်းမှုကြောင့်ပြီးခဲ့တဲ့ဘက်ကဆန္ဒပြသူတရားကြောတည်ဆုံးပြီးတဲ့နောက်မှာအီသီယိုးပီးယားဝန်ကြီးချုပ်ကနိုင်ငံရေးပြဿနာကိုဂျာဝန်ဖြေရှင်းပေးဖို့ကြိုးစားတာဖြစ်ပါတယ်ဝန်ကြီးချုပ်အမတ်ဟာခတ်တူးမြို့တော်မှာဗိုလ်ချုပ်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အတိုက်ခံနိုင်ငံရေးညွန်မောင်းအဖွဲ့ကခေါင်းဆောင်တွေနဲ့လည်းတီးခြားစီတွေ့ဆုံမှာဖြစ်ပါတယ်။အချိန်ထဲမှာပဲဆူဒန်မှာအရသာဥဆောင်တဲ့အစိုးရမတက်မချင်းအာဖရိကသမဂ္ဂအဖွဲ့တွေကလှုပ်ရှားမှုတွေမှာဆူဒန်ပါဝင်မှုကိုရဆိုင်းထားတယ်လို့အာဖရိကသမဂ္ဂကကြာသပတေးနေ့ကကြေညာခဲ့ပါတယ်။ဆူဒန်မှာသမ္မတအိုမာအယ်ဘရှာယာရူကနေဆင်းဖို့ဆန္ဒပြလှုပ်ရှားမှုတွေရှိနေချိန်ဧပြီလမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်။အနာသိစ်ကောင်စီနဲ့ဒီမိုကရေစီတောင်းဆိုနေသူတွေကြားရသာဥဆောင်တဲ့ကြားပြတ်အစိုးရဖွဲ့ဖို့ညှိနှိုင်းဆွေးနွေးမှုတွေရှိခဲ့ပေမဲ့ဒီမိုကရေစီတောင်းဆိုထိုင်သပိတ်မှောင်နေကြသူတွေအပေါ်မှာစစ်တပ်ကတင်းလာနေကအင်အားသုံးဖြုတ်ခွင်းပြီးတဲ့နောက်ဆွေးနွေးမှုတွေပြပြခဲ့ပါတယ်။နိုင်ငံနာဂတ်အတွက်ညှိနှိုင်းဖို့စစ်ကောင်စီရဲ့ခန်းလန့်ချက်ကိုဆန္ဒပြခေါင်းဆောင်တွေကကြာသပတေးနေ့ကပယ်ချခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဖြုတ်ခွဲမှုအတွင်းတည်ဆုံသူ46ယောက်ထပ်မပူဘူးလို့ဆူဒန်ကျန်းမာရေးဝန်ကြီးဌာနကပြောပေမဲ့အတိုက်ခံတွေကိုအားပေးတဲ့ဆရာဝန်အဖွဲ့ကတော့133ယောက်ထပ်မနေတည်ဆုံပြီး900ယောက်ဒဏ်ရာခဲ့တယ်လို့ပြောပါတယ်ခင်ဗျာ
ဒီ UI American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 11965ไทโรมีเตอร์32กิโลเฮิรตซ์9300ญาไทโรมีเตอร์51กิโลเฮิรตซ์5885รอบเพียงสนิทตินเนื้อเหยมาไทไนเมตเตอร์190กิโลเฮิรตซ์5905ก็ได้เพื่อทุ่งเรียนไปได้ရှင
်ตินเนลานีญาเบနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ออสเตรเลียနိုင်ငံမှာပမာဏအများဆုံးမက်သက်ဖက်တမင်းစိတ်ကြွဆေးပြားတွေကိုမဲလ်ဘန်မြို့ကစိတ်ကန်းတစ်ခုမှာရဲတပ်ဖွဲ့ကသိမ်းဆည်းရမိပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနေတင်မောနဲ့တင်ပို့လိုက်တဲ့ speaker sound box တွေထဲမှာမက်သက်ဖက်တမင်းဒါမှမဟုတ် ice စိတ်ကြွဆေးပြားနှစ်တန်နီးပါးကိုတွေ့ရှိခဲ့ပြီးကာလပေါက်ဈေးအမေရိကန်ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မူရစေဖမ်းမိမှုနဲ့ဆက်နွယ်ပြီးလောလောဆယ်တဦးတယောက်ကိုမှဖမ်းဆီးထားခြင်းမရှိဘူးလို့လည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မကြာခင်တုန်းကလည်းတင်မောနဲ့တင်လာတဲ့ကုန်တွေထဲမှာဒေါ်လာ73သန်းလောက်တန်ဖိုးရှိတဲ့ဘိန်းပြူ38ကီလိုဂရမ်လို့ရဲတွေကဖမ်းမိခဲ့ပါသေးတယ်။နိုင်ငံတကာမူရရာစာတွေဟာအော်စတြေးလျနိုင်ငံကိုဈေးကွက်တစ်ခုလို့အခုနောက်ပိုင်းမှာပြစ်မှတ်ထားလာပါတယ်။အော်စတြေးလျနိုင်ငံကမြို့ကြီးတွေမှာဈေးကြောင်မဟုတ်တဲ့တရားမဝင်မူရစေပြဿနာအရင်တည်းကရှိပေမဲ့ice စိတ်ကြွဈေးဆွဲမှုတွေကနေဘက်တွေမှာအခုကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေပါတယ
်ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဂျာမနီနိုင်ငံရဲ့သမိုင်းတစ်လျှောက်အဆိုးဆုံးလူသတ်မှုဖြစ်တယ်လို့ယုံကြည်ရတဲ့ဈေးရုံလူနာ85ယောက်ကိုတပ်ဖြတ်ခဲ့တဲ့အမျိုးသားသူနာပြုကိုဂျာတာရီနေကတော့ထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်2000ခုနှစ်နဲ့2005ခုနှစ်ကြာဈေးရုံတစ်ခုကသူ့ရဲ့လူနာအတော်များများကိုတပ်ဖြတ်ခဲ့တဲ့ Niels Hoge ကိုဂျာတာရီနေကပဲစင်ကြချမှတ်ခဲ့တာပါအသက်42နှစ်အရွယ်ဟိုဂိုဟာသူ့လူနာတွေကိုဆေးထိုးတပ်ဖြတ်ခဲ့ကြောင်းတရားရုံးမှာဝန်ခံထွက်ဆိုသွားပါတယ်။သူတပ်ဖြတ်ခဲ့တဲ့လူနာတွေဟာအသက်34နှစ်နဲ့96နှစ်ကြားအရွယ်တွေဖြစ်ကြပါတယ်။တည်ဆုံးခဲ့တဲ့လူနာတွေနဲ့ဆွေမျိုးတွေရဲ့ပြောခွင့်ရသူကသူနာမည်ဟိုဂိုကိုပေးတဲ့ပြစ်ဒဏ်ဟာသူကျူးလွန်ခဲ့တဲ့ပြစ်မှုနဲ့ထိုက်တန်ရလားဆိုပြီးတော့မေးခွန်းထုတ်လိုက်ပါတယ်။ဂျာတာရီနေစင်ကြမချခင်ကလေးကဟိုဂိုဟာထောင်ဒဏ်တစ်သက်အတွက်ပြစ်ဒဏ်ကြခံနေရတာဖြစ်ပါတယ်။နောက်ထပ်လူသတ်မှုအတော်များများဟာလည်းသူနာပြဟိုဂော်ရဲ့လက်ချက်အဖြစ်ရဲတပ်ဖွဲ့ကတော့တန်ရာရှိနေပါတယ်။ဒါမဲ့လည်းလူသေးတွေကိုမီးသိမ်းကြခဲ့တာဖြစ်တဲ့အတွက်ရင်ခွဲစစ်ဆေးဖို့တော့မဖြစ်နိုင်တော့ပါဘူးခင်ဗျာ
။ UAE RS ဆော်ဘားမြပြည်တော်စုကစိတ်ကန်းတစ်ခုမှာပြီးခဲ့တဲ့လတုန်းကရေနံတင်သင်းမော၄စီးကိုစီစဉ်တိုက်ခိုက်မှုအပေါ်က ကနဦးစုံစမ်းမှုတွေအရအစိုးရတစ်ခုကိုယ်တိုင်လုပ်တဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့ UAE, Saudi Arabia နဲ့ Norway နိုင်ငံတို့ကပြောကြားလိုက်ပါတယ်။မေလ၁၂ရက်နေ့ကသူတို့ရဲ့ရေနံတင်သင်္ဘောတွေမှာတန်လိုက်တဲ့မိုင်းတွေကပ်ပြီးတပြိုင်နက်တိုက်ခိုက်ခံရတယ်လို့သုံးနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မိုင်းပောက်ကွဲမှုကြောင့်သင်္ဘော၄ဆင်းလုံးရဲ့ဝမ်းပိုက်တွေမှာအပေါက်ကြီးတွေဖြစ်သွားခဲ့ပေမဲ့ကြဲကြဲပြန့်ပြန့်ပျက်စီးတာဒါမှမဟုတ်ရေနံယိုဖိတ်တာမျိုးတော့မဖြစ်ခဲ့ပါဘူး။ဒီတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကနအုံစုံစမ်းတွေ့ရှိမှုတွေကိုအဲ့ဒီသုံးနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကြာတာရင်းနေတော့ကအလွတ်တဘောဆွေးနွေးပွဲအတွင်းမှာတင်ပြခဲ့ကြပါတယ်။ဒီတိုက်ခိုက်မှုဟာနိုင်ငံတကာရေချောင်းကုန်သွယ်ရေးနဲ့ကမ္ဘာစွမ်းအင်ဖြစ်တင်းမှုလုံခြုံရေးအပေါ်ချိန်ချမှုဖြစ်တယ်လို့လုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်။ဒီတိုက်ခိုက်မှုဟာအီရန်ရဲ့လက်ချက်ဖြစ်တယ်ဆိုတာရှင်းတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton က UAE မြို့တော်အဘူဒါဘီမှာပြီးခဲ့တဲ့လတုန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အီရန်ကတော့သူတို့နဲ့မပတ်သက်ဘူးလို့ညှင်းဆန်ထားပါတယ
်။ Jupiter လို့ခေါ်တဲ့ကြာသပတေးဂျိုဟာအခုလထွန်းမှာတော့ကမ္ဘာနဲ့အနီးဆုံးကိုချဉ်းကပ်ရောက်ရှိလာမှာဖြစ်တယ်လို့အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA ကပြောလိုက်ပါတယ်။ဒါကြောင့်နက္ခတ္တရာလေ့လာစူးစမ်းသူတွေအနေနဲ့မျိုးလုံးနဲ့ဒီတိုင်းမြင်နိုင်ပြီးတော့ Jupiter ရဲ့တချို့အကြီးဆုံးအရန်ဂျိုတွေကိုလည်းတာမန်မန်ဘလူးတွေနဲ့တောင်တွေ့မြင်နိုင်တယ်လို့ဆိုပါတယ်။နေဖွဲ့သီးထဲမှာအကြီးဆုံးဂျိုဖြစ်တဲ့ Jupiter ဂျိုကိုဒီတိုင်းရိုးရိုးတာမန်မျက်စိနဲ့တောင်တွေ့မြင်နိုင်ပြီးမန်ဘလူးတွေအဝေးကြီးမန်ဘလူးတွေနဲ့ဆိုရင်ပို့ပြီးတော့ကောင်းကောင်းမြင်တွေ့နိုင်သလိုသူ့ရဲ့အရန်ဂျိုလေးလုံးကိုလည်းမြင်တွေ့နိုင်မှာဖြစ်တယ်လို့ NASA ရဲ့အင်တာနက်စာမျက်နှာမှာပြောထားပါတယ်။ Jupiter ဂျိုကိုအကောင်းဆုံးမြင်တွေ့နိုင်တဲ့အနေအထားကတော့တနင်္လာနေ့မှာကဘာရဲ့Jupiter ဂျိုရဲ့စနေဂျိုရဲ့တန်းနဲ့ကြတဲ့အခါမှာဖြစ်တယ်လို့ပြောပါတယ်။ပျော်ရန်နက္ခတ္တဗေဒပညာရှင်တွေအနေနဲ့ကျွန်တော်14ရက်နေ့ကနေ19ရက်နေ့အထွန်းမှာလရဲ့ Jupiter ဂျိုရဲ့စနေဂျိုရဲ့တန်းနဲ့ကြတာကိုတွေ့နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။နေဖွဲ့သည့်အတွင်းအကြီးဆုံးဂျိုဖြစ်တဲ့ကြာသပတေးဂျိုကိုဒီအနီးကပ်တွေ့ဖူးခြင်းနဲ့သူတွေအတွက်တော့ကြာသပတေးဂျိုကိုအခုလောလောဆယ်မှာလက်ပတ်နေတဲ့ Juno အာကာသယာဉ်ကနေပြို့ပို့ထားတဲ့ဓာတ်ပုံတွေကို NASA website မှာဝင်ကြည့်ကြဖို့ကို NASA ကအကြံပေးထားပါတယ်ခင်ဗျာ။
ကမ္ဘာတဝန်းလိန်ဆက်ဆံမှုကနေယောဂကူးစက်သူဟာနေ့စဉ်တသန်းကျော်ရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကမ္ဘာပေါ်ကလူ25ယောက်မှတစ်ယောက်ဟာလိန်ဆက်ဆံမှုကနေကူးစက်တဲ့ယောဂ၄မျိုးတည်းကတစ်မျိုးကူးစက်နေတယ်လို့ခြားသာရေးနေတုန်းက WHO ကထုတ်ပြန်တဲ့လေ့လာတွေ့ရှိမှုထဲမှာဖော်ပြထားတာပါ။အဲ့ဒီယောဂ၄မျိုးကတော့ Chlamydia, Gonorrhea,ထရီကိုမနိုင်းဆစ်နဲ့ဆစ်ဖလစ်ယောဂါတွေဖြစ်ပါတယ်တချို့သူတွေမှာဆိုယောဂါတစ်မျိုးထက်ပိုပြီးကူးစက်နေတယ်လို့လေ့လာတွေ့ရှိထားပါတယ်ဒါကိုကြည့်ချင်းဖြင့်လူတွေဟာကိုယ့်ရဲ့ကျန်းမာရေးလိင်ပိုင်းဆိုင်ရာကျန်းမာရေးနဲ့မျိုးဆက်ပွားကျန်းမာရေးကိုအလေးမထားဘူးဆိုတာပြသနေတယ်လို့အစီရင်ခံစာပြုစုသူဒေါက်တာမဲလနီတိုင်လာကပြောပါတယ်နောက်ဆုံးပြုစုထားတဲ့စာရင်းအရ2016ခုနှစ်မှာလိင်ဆက်ဆံမှုကြောင့်ယောဂါကူးစက်သူအမျိုးသမီးနဲ့အမျိုးသားအသက်15နှစ်ကနေ49နှစ်ကြား386တန်းကျော်ရှိတယ်လို့ WHO ကပြောပါတယ်ကိုဝင်ဆောင်စင်မှာဒီလိုကူးစက်ယောဂါကူးထားရင်ယောဂါကမိခင်ကနေကလေးကိုပါကူးစေနိုင်ပါတယ်အကာအကွယ်မယူဘဲလိင်ဆက်ဆံမှုကနေကူးစက်တဲ့ယောဂါတွေကိုမကူးတရင်တည်မအောင်တာကလေးအသေးမွေးဖွားတာတအိမ်ပြင်ပမှာတည်တည်တာမျိုးတွေဖြစ်နိုင်တဲ့အပြင် HIV virus ကူးစက်နေနိုင်ခြေပိုများပါတယ်ဆစ်ဖလစ်ယောဂါတမျိုးတည်းကြောင့်မွေးကင်းစကလေးတည်ဆုံမှုနဲ့ကလေးတွေမွေးဖွားမှုတစ်နှစ်ကိုနှစ်သိန်းကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေတစ်လက်တင်ပြပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စီးပွားရေးပတ်ခါတွေကိုဖြေရှင်းရမှာရခိုင်လက်နက်ကိုင်အဖွဲ့ AA အနေနဲ့ဆွေးနွေးအဖြေရှာဖို့လိုအပ်တဲ့အကြောင်းမြမဆွေရကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီရခိုင်တပ်မတော် AA ကတော့မြမစစ်တပ်ဘက်ကစစ်ဆင်ရေးတွေရက်ဆိုင်ဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါ။အပြည့်အစုံကတော့ VOA မြမပိုင်းသတင်းတောင်မမေခါကပြောပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်မှာတိုက်ပွဲတွေရက်ဆိုင်နိုင်ဖို့ရခိုင်တပ်မတော် AA အနေနဲ့ဆွေးနွေးအဖြေရှာတင်တယ်လို့နေပြည်တော်မှာကျင်းပတဲ့သမရယုံသတင်းစာရှင်းလင်းပွဲမှာသမရယုံပြောခွင့်ရဥဇော်ထေးကတိုက်တွန်းသွားတာပ
ါဒီတိုက်ပွဲတွေတပွဲနှစ်ပွဲနဲ့ဟိုမပြီးပါဘူးဟိုပြတ်တယ်အနစ်ပြတ်သွားဖို့လည်းခက်ပါတယ်အစိုးရဘက်ကစ조사နေတာကဒီမြောက် AA ပါဝင်မြောက်ပိုင်းလေးပွဲနဲ့ pilot တွေ ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံစွဲဝိုင်းအောင်ရဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းနေတယ်အဓိကလိုလားချက်ကပါလဲဆိုတိုင်းသားခွင့်ရေးပြည်내ခွင့်ရေးပေါ့နော်ဒါမျိုးတွေရဖို့အနိမစီမံချက်ကအဲ့ဒါဆိုရင်တော့ကျွန်တော်တို့နိုင်ငံရေးစွဲဝိုင်းအောင်လာပါ ceasefire လုပ်ပါအဲ့တော့ဟိုဘက်ဆုံပေါ့နော်ဘက်ဆုံကအကျိုးဆိုးကျိုးတရားမှုတွေများတယ်များတော့ကျွန်တော်တို့ကတက်မတော်တခုတည်းလည်းပြောဖို့ထဲပေါ့နော် AO လည်းပြောဖို့လိုတယ် AA လည်းပြောဖို့လိုတယ်ဒီဒေတာကံပြည်သူတွေရခိုင်တိုင်းသားတွေအတွက် နဲ့ကွက်ပြီးတော့ကျွန်တော်တို့ကင်းညာရေးလမ်းပေါ့နော်ကင်းညာရေးလမ်းကိုလျှောက်သွား
အေးအေးရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်တုခကတော့လက်နက်ကန်ပြိပခါတွေအဆုံးတက်ဖို့တမတော်ဘက်ကစစ်စင်ရေးအရင်ဆက်ရက်ဖို့လိုတယ်လို့တုံ့ပြန်ပြောဆိုထားပါတယ
်။ဒီတိုက်ပွဲတွေရတံဖို့ဆိုရင်လို့ရှိရင်တော့အစ်စ်စင်ရေးတွေကိုအရင်ဆုံးရတံဖို့လိုတာပေါ့။ပြီးတော့ဒီခုဒီအစိုးရဘက်ကနေပြီးတော့သူတို့ဒီပြင်ညာထားတဲ့နော်အနစ်တက်ရှင်မုံရေးဆိုတဲ့အဲ့ဒီဥစ္စာကိုလည်းပြန်ပြီးတော့ရုပ်သိမ်းဖို့လို့ဟိုဒီဒါမှပဲကျွန်တော်တို့နှစ်ဖက်ချားမှနေပြီးတော့နော်အော်ယုံကြည်မှုတည်ဆောက်ပြီးတော့မှဒါရှင်းတဲ့ပြီးတော့စကားပြောနိုင်တဲ့အနေအထားရှိတာပေါ့အခုသူတို့ပြောနေတဲ့ဒီဟုတ်တာပေါ့နော်ဒီညီငယ်ဟိုသူတို့လုံးနေတယ်လို့ပြောတဲ့ဥစ္စာမှလည်းပဲနော်အခုဒီ NRPC နဲ့ကျွန်တော်တို့ကြားမှာဒီ Black Dragon ကိစ္စနဲ့ညှိနေတဲ့ဥစ္စာမှလည်းပဲခဲခဲကဘမစစ်တပ်ကနေပြီးတော့ဒီကိုရခိုင်ပြည်နယ်ထဲမှာလုံးဝအခြေချဖွင့်မသုံးနိုင်ဘူးဟိုလုံးဝနေပြီးတော့ဒါလက်မခံနိုင်ဘူးအတိမမသုံးနိုင်ဘူးဆိုတဲ့ဥစ္စာမျိုးဟိုနှစ်ဖက်ဟို Black Dragonကိစ္စကိုသွားမယ်လို့ပြောနေတဲ့အချိန်မျိုးမှာစစ်တပ်ဘက်ကနေပြီးတော့အဲ့လိုမျိုးဟိုပြောလာတဲ့ဥစ္စာကတော့ဒါညီညာရေးကိုဥတည်တဲ့ဟိုလောက်ရမဟုတ်ဘူးဒီဗမာစစ်တပ်ဘက်ကနေပြီးတော့သူတို့ရဲ့ mindset တွေကိုပြောင်းဖို့လိုတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ
် January 4ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်ပြည်နယ်ကရဲကင်းအချို့ကိုအေးအေးလက်နက်ကင်အဖွဲ့စီးနှင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မြမတပ်မတော်ကစစ်စင်ရေးတွေဆင်းနေရမှာနှစ်ဖက်ထိခိုက်သေးဆုံးမှုတွေနဲ့အရက်သားထိခိုက်သေးဆုံးမှုတွေပါကြုံနေရတာပါဒါပေမဲ့လည်းတိုက်ပွဲတွေအကြအရက်သားတွေထိခိုက်သေးဆုံးမှုမှာမြမစစ်တပ်တစ်ခုတည်းကိုပဲအပြစ်ဖို့လို့မရကြောင်းမြမအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါသေးတယ
်အဲ့တော့ကျွန်တော်တို့နံပါတ်၁ကဥရင်းနဲ့ညီလုပ်တဲ့အခါမှာလည်းတပ်မတော်ရဲ့စီမံစည်းကမ်းတွေရှိတယ်ပြည်သူလူထုနဲ့ဆက်ဆံရမယ်ကျင့်ဝတ်တွေရှိတယ်ဟိုရန်သူနဲ့ဆက်ဆံရမယ်ဟိုရန်သူနဲ့ဆက်ဆံတဲ့ကဘယ်လိုပြုမှာဆိုတော့ရှိသလိုပဲအဲ့တော့အဲ့လိုမျိုးအရသားနဲ့ဟိုအေအေနဲ့ပေါ့နော်ရောထွေးနေတဲ့အနေထားမှာဘယ်လိုမျိုးလှုပ်တင်နေဆိုတဲ့ဟာတွေကသူတို့စုမှာအရိုးလေးထုတ်ထားတဲ့အချိန်လှုပ်ဖို့ပဲလိုပါတယ်ဒီဆော့ဆော့ပြောကြားမှုတွေကတော့ကျွန်တော်တို့ဒီစစ်ပွဲတစ်ခုကိုပေါ့နော်တိုက်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လုံးမှာရှိပါတစ်ဖက်နဲ့တော့မဟုတ်ဘူးပေါ့နော်
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ထောင်ထဲချင်တဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းစုရင်ကြောင့်ပြောဆိုထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ MNC International အဖွဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရရခိုင်လက်နက်ကင်အေအေနဲ့တိုက်ပွဲတွေဖြစ်ပွားတဲ့အတောအတွင်းမြမစစ်တပ်ကစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းဆွဆွဲထားပြီးနိုင်ငံတကာစစ်ရာဇဝတ်မှုခုံရုံးကနေအရေးယူဖို့တိုက်တွန်းထားသလိုအေအေလက်နက်ကင်တပ်ဖွဲ့ဘက်ကလည်းအရတားတွေကိုဖမ်းဆီးတာအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေရှိကြောင်းလည်းဖော်ပြထားပါတယ်ရှင်
စည်ရပရိပတ်ခရီအစုံမတက်နိုင်သေးပဲဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာတော့ဒီမမေခါကစူးစီးတင်ပြတာပါဒီကြောင်ကြားခဲ့ရပြီးတော့တစ်ဆက်သေးမှာပဲဒီအစိုးရနဲ့မြောက်ပိုင်းမဟာမိတ်ဒိုင်းသာလက်နက်ကိုင်အဖွဲ့၄ဖွဲ့ကြားကညီညာရေးဆွေးနွေးပွဲအလားအလာကိုလည်းကြည့်ရအောင်ပါမြန်မာအစိုးရရဲ့မြို့သားပြန်လည်တင့်ရည်ရေးနဲ့ညီညာရေးဗဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့တို့ဆွေးနွေးဖို့သဘောတူညီမှုရရှိထားပေမဲ့လို့တွေးဆောင်မဲ့နေရာမရွေးချယ်နိုင်သေးတဲ့အတွက်ရက်အတိအကျမတက်မနိုင်သေးပဲဖြစ်နေပါတယ်။ဆွေးနွေးမှုတွေကြန့်ကြာနေတာနဲ့အမျှစီရေးတင်မာမှုတွေကြီးထွားလာမှာကိုလည်းစိုးရိမ်နေကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမှုစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့မြို့သားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC နဲ့ KIA ကချင် MNDAA ကိုကန် TNLA တအံပလောင် AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဟာပြီးခဲ့တဲ့လ24ရက်နေ့မှာတွေ့ဆုံဖို့ညီမန်းခဲ့ပေမဲ့နေရာရွေးချယ်မှုအဆင်မပြေတာကြောင့်ရက်ရွှေဆိုင်ခဲ့တာဟာအခုဆိုရင်ရက်တက်တက်နှစ်ပတ်ကျော်ကြာကြန့်ကြာနေပြီဖြစ်ပါတယ်ရရှိအချိန်ထိတိုင်းသာလက်နက်ကင်အဖွဲ့တွေဘက်ကတရုတ်မြန်မာနယ်စပ်မူဆယ်မြို့ကိုရွေးချယ်ထားပြီးနှစ်ဖက်ညှိနှိုင်းတာအဆင်မပြေသေးကြောင်းဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်ခုနေရာနည်းနည်းညှိနေတော့ရှိတဲ့နေရာပြဿနာရှိနေတယ်မြောက်ပိုင်းမဟာမိတ်ကတော့မူဆယ်ပေါ့လောလောဆယ်ကြီးကတော့တခြားနေရာတော့အဆင်မပြေသေးဘူးလောလောဆယ်ယုံကြည်မှုဟိုမရနိုင်သေးတဲ့အချိန်ကြီးမှာတော့အစိုးရထင်းချုပ် area ဆိုပေမဲ့ဒီလိုမူဆေးလို့နေဆက်ကြတယ်မူဆေးဆိုတဲ့ခရိုင်မြို့ပေါ့ပဲအဲ့လိုနေရာတွေမှာဖြစ်ချင်တာပေါ့အဲ့ဒါဆိုတော့သူတို့အတွက်အသွားလာရတယ်ခက်ခဲတိရှိဘူးအဲ့လိုနေထိုင်နေစဉ်ဆင်းနေပွဲကတော့အချင်းပြေးလှုပ်လို့ရတဲ့နေထိုင်မြို့မှာနေရာခက်နေတာ
ပြီးခဲ့တဲ့လ24ရက်နေ့မှာတွေးဆမှုရထားပြီးတဲ့နောက်အစိုးရဘက်ကရန်ကုန်မန္တလေးနေပြည်တော်မြစ်ကြီးနားမြို့တို့ကိုရွေးချယ်ပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေကမူဆယ်မြို့ကိုရွေးချယ်ခဲ့ပါတဲ့ နောက်ဆုံးလာရှိုးကိုအစိုးရဘက်ကသတ်မှတ်ပေမဲ့တစ်ဖက်ကသဘောမတူတာကြောင့်ဆွေးနွေးပွဲရက်ကိုရွှေ့ဆိုင်းခဲ့တယ်လို့ကျိုင်းတုံမှာတွေ့ဆုံဖို့ကံလန်းတာလည်းအဆင်မပြေခဲ့ပါဘူးလက်နက်ကင်ပြိပခကိုဆွေးနွေးဖြေရှင်းဖို့သဘောတူညီပြီးချိန်မှာနေရမသတ်မှတ်နိုင်တဲ့အပေါ်မှာဥအင်ရှန်ဆန်အောင်ကအခုလိုပြောဆိုပါတယ
်ဆွေးနွေးမှုနဲ့ပဲသွားမှာပဲစီမံနဲ့ဒီကဆွေးနွေးမှုတွေမှာဒီလိုနေရာတွေအငင်းခုံလုံးမယ်အစားဖြစ်နေကြကိုမြင်မြင်နဲ့တွတ်တွတ်လုပ်တာတော့အကောင်းဆုံးတော့ကျွန်တော်ကြားလူတွေကတော့အဲ့လိုပဲမြင်တာပါ
။နိုင်ငံရေးလ ీల တုံသက်သူဦးစီသူအောင်မြင့်ကတော့ဆွေးနွေးပွဲကြံ့ကြတဲ့အပေါ်အခုလိုတုံသက်ပါတယ်
။အခုပြောနေတာကတော့နေရာကြောက်လို့တော့ပြောနေတယ်။ကျွန်တော်ကတော့အဲ့လိုမထင်ပါဘူး။တကယ်ဆွေးနွေးမယ်ဆိုရင်တော့ဆွေးနွေးကျင်တဲ့လူကပေါ့နော်။ဘယ်နေရာမှာသူသွားတွေ့ဒီလိုတွေ့နေကြပဲလေ။ကျွန်တော်တို့ဒီဘက်ကအစိုးရတပ်မတော်အဖွဲ့တွေကအဲခွင့်မင်တို့ပါလို့အဲ့ဒီဘက်ဒီမှာတူပြီးတော့သွားပြီးတွေ့တာလည်းရှိတာပဲ။အဲပြီးတော့မှနေပြီးတော့မှာတော့ဆိုရင်လည်းခေါ်တော့အကုန်လုံးသူတို့လာကြတာပဲဆိုတော့နေရာကိစ္စတော့မဟုတ်ဘူးအဲကျွန်တော်နားလေတလောက်ကတော့အဲသူတို့ဒီတိုက်ပွဲတွေဘာတွေရှိနေတော့မတွေ့ကျင်ကြဘူးလားဘူးပေါ့နော်အဲ့လိုတစ်ခုခုပဲထင်ပါတယ
်ဆွေးနွေးပွဲတွေမဖြစ်မြောက်ရင်မြေပြင်တိုက်ပွဲတွေပုံမပြင်းထန်လာမှာကိုစိုးရိမ်မိကြောင်းလဲဥစီသူအောင်မြင့်ကဆက်ပြောပါတယ
်ဆွေးနွေးပွဲမရှိဘူးဆိုရင်တော့ဟိုမြေပြင်မှာဖြစ်နေတဲ့ကိစ္စတွေကဟိုပို့ပြီးတော့ဆိုးလာဖို့ပဲရှိတယ်လေအဲကျွန်တော်တို့တို့ရည်နေတာတွေရှိတာပေါ့နော်ဥမာနောက်ဆုံးတို့ထုတ်ပြန်ရက်တွေပါဒီကြည့်လိုက်တဲ့စီမှာအဲဒီတမတော်ကလည်းရခိုင်ပြည်နယ်မှာအဲတို့အခေါ်ဆိုရင်တော့ဒါဟိုတောင်းကြမှုနှိမ်နှင်းကြီးပေါ့နော်ဒါမျိုးတွေတို့ကဟိုလုပ်နေတယ်အဲတို့မြောက်ပိုင်းအဖွဲ့တွေကလည်းပူးပေါင်းပြီးတော့ကြီးညာချက်ထုတ်ထားတာရှိတယ်ရခိုင်မှာလည်းတိုက်ပွဲတွေရပ်ပြီးဖို့ပေါ့မရပ်ပြီးဘူးဆိုရင်အဲတို့ဘက်ကလည်းအဲတစုံတရာအထုတ်ပြန်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြောထားတာရှိတော့အဲ့တော့အဲ့ဒါတွေလည်းစိုးရိမ်ရတော့ဗောလေ
အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာ AB လကုံကမူဆယ်မြို့မှာနောက်ဆုံးအကြိမ်တွေ့ဆုံစဉ်ကတော့ bilateral call နှစ်ဖက်အပြည့်အစုံစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးခဲ့ကြပါတယ်တမရော်ဘက်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ27ရက်နေ့ကစပြီးစီရေးလှုပ်ရှားတာတွေကိုလေးလာတာရဆိုင်ခဲ့ကြောင်းကြေညာခဲ့တယ်လို့ဒီလေးလာတက်တန်းပြည့်တဲ့ AB လ30ရင်းနေမှာလဲနောက်ထပ်2လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်အခုဆိုရင်အပြည့်ရကြေညာထားတဲ့ကာလဟာရသက်တ3ပတ်လောက်ပဲကျန်ရှိတော့တာဖြစ်ပါတယ
်ဒါတော့အစိုးရနဲ့မြောက်ပိုင်းမဟာမိတ်၄ဖွဲ့တို့အကြားမှာညီညာရေးဆွေးနွေးမဲ့နေရာညှိနှိုင်းလို့မရသေးပဲဖြစ်နေတဲ့အကြောင်းကိုကုမှုစောကတင်ပြပေးခဲ့တာပါနိုင်ငံတော်ကြီးညိုပြည့်စင်မှုနဲ့တရားစွဲဆိုခံထားရတဲ့ဆရာတော်ဦးဝီရသူနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြပေးချင်ပါတယ်နိုင်ငံတော်အကြီးအကဲပြည့်စုံမှုနဲ့တရားစွဲဆိုခံထားရတဲ့ဥဝိရသူကိုဖမ်းမိဖို့သူတွာလာတတ်တဲ့နေရာတွေမှာရှာဖွေနေတဲ့အကြောင်းနိုင်ငံတော်သမ္မတရုံးကပြောပါရယ်ဆရာတော်ဥဝိရသူဘက်ကဓမ္မဆက်နဲ့အရေးယူပြီးမှသာအာဏာဆက်နဲ့အရေးယူခံမယ်လို့ပြောနေပေမဲ့ဒါဟာဥပဒေကိုချိုးဖောက်နေတာဖြစ်လို့ဥပဒေနီလန်အတိုင်းသာအရေးယူမှာဖြစ်တယ်လို့ပြောဆိုတာတွေလည်းရှိနေတာပါဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါရယ်ရှင်
ရန်ကုန်မြို့မဟာဗန်နူးရပန်းချင်ရှိမှာဟောပြောရတဲ့ပတ်သက်ပြီးအနောက်ပိုင်းကအုပ်ချုပ်ရေးမှူးကတရားလိုပြုလုပ်ကာနိုင်ငံတော်ကြီးညိုဖြတ်စီမှုပုံမှန်တင့်နေလေးကကြီးနဲ့တရားဆက်ဆိုခံထားတဲ့ဥယျာဉ်တကိုအနောက်ပိုင်းကတရားရုံးကရာဇဝတ်အထွေထွေအမှုနဲ့တရားခံပြည့်ဖြစ်ထုတ်ပြန်ထားပြီးမယ်အခုချိန်ကြီးတော့ဖမ်းဆီးရမိခြင်းမရှိသေးပါဘူးဥယျာဉ်တကိုဖမ်းပြီးဖို့ရဲတပ်ဖွဲ့ကတောလန်တဲ့နေရာဒီမှာရှာဖွေနေတယ်လို့ဒီကနေ့ပြုလုပ်တဲ့တမနာရုံးသတင်းစာရှင်းလင်းပွဲမှာနိုင်ငံတော်တမနာရုံးပြောခွင့်ရဦးစောထေကပြောသွားပါတယ
်သူတွာလာတဲ့နေရာတွေပေါ့နော်တွာလာနိုင်တဲ့နေရာတွေစောင့်ကြည့်ပြီးတော့ဟိုရှာဖွေစုံစမ်းလက်ရှိတယ်အသေးစိတ်ကတော့ကျွန်တော်တို့ပြောဖို့မရှိပါဘူးရဲတပ်မြန်မာနိုင်ငံရဲတပ်ဖွဲ့ကတော့သူ့ရဲ့တာဝန်ရသူ့ရဲ့စီမံစည်းကမ်းနေရာဆက်လက်ပြီးတော့လုပ်ဆောင်နေတယ်လို့ကျွန်တော်ဖြေကြားလို့ပါအဲ့တော့ရဲတပ်ဖွဲ့ကသူသတင်းကြားတဲ့နေရာတွေပေါ့အသေးစိတ်တော့သူတို့ပြည်သူလူထုကိုထုတ်ပြောလို့မရဘယ်နေရာမှာရှိနိုင်လဲဘယ်နေရာမှာသတင်းပေါ်လဲဆိုရင်ဒါမျိုးဆိုသူတို့ကဟိုလိုက်လံပြီးတော့ရှာဖွေရရှိတယ်နောက်ဘယ်နေရာတွေတော့သူလာရတယ်ပေါ့နော်။ဒါမျိုးလာရတယ်ဆိုရဲတော်တော်လုံးဤတိုင်းသူတို့ဆောင်ရနေတာဖြစ်ပါတယ်
။ဆရာတော်ဥယျာဉ်သူကိုပထမဝရမ်းကျော်လွန်ချိန်မှာမဖမ်းမိခဲ့လို့နောက်ထပ်ဝရမ်းတက်တန်းဟာ17ရက်နေ့ထိတိုးမြင့်ခဲ့တဲ့အတွက်ဆက်လက်ရှာဖွေမှုတွေပြုလုပ်နေပါတယ်။ဆရာတော်ဥယျာဉ်သူကတော့ဓမ္မဇန်နဲ့အရေးယူပြီးမှအာနာဇန်နဲ့အရေးယူခံမယ်လို့လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်မှာပြောထားပါတယ်။ဒီလိုဓမ္မဇန်နဲ့အရေးယူပြီးမှအာနာဇန်နဲ့အရေးယူဖို့ပြောဆိုနေတာဟာစင်ကြီးပေးနေတာဖြစ်ပြီးဒါဟာဥပဒေတိုင်းတာဆောင်ရွက်ရမှာဖြစ်တယ်လို့ဆရာတော်မင်းတုံညာဗုဒ္ဓတက္ကသိုလ်က VOE ကိုမိန့်ကြပါတယ
်။အခုဥဝေတဲ့သူကြားတော့မှကိုနကပြောခဲ့တဲ့ဓမ္မဇန်နဲ့ပြီးတော့မှကိုနကပြောခဲ့တဲ့အာနာဇန်နဲ့လှုပ်လို့ရမယ်ဆိုတာသူလိုက်ပြီးတော့စင်ကြီးပေးတာပါ။အဲတော့ဥဝေတဲ့သူကသူချိုးဖောက်နေတာတွေဟာ ကောနကပြောခဲ့တဲ့ဥပဒေကိုချိုးဖောက်တာဖြစ်တဲ့တဲ့ကြောင့်ဥပဒေနီလန်တိုင်းလည်းဆောင်ရွက်ရမှာပါ
အစပထမပိုင်းကရန်ကုန်တိုင်းတန်ခါနိုင်ရကကဆရာတော်ဦးရတကိုဩဝါဒပေးဖို့ခေါ်ယူခဲ့ပြီးမြေအကြောင်းမျိုးမျိုးကြောင့်ဩဝါဒပေးမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပါတယ်ဒါအပြင်ဩဝါဒပေးမှာကိုဆိုင်းငံ့လိုက်ပြီးမြေဩဝါဒပေးတာကိုမလိုက်နိုင်ရင်တန်ခါအဖွဲ့ကြီးဆိုင်ရာဥပဒေနဲ့တရားစွဲဆိုသွားမယ်လို့တာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဖန်စီရမိတာမရှိသေးပေမဲ့ရာဇဝတ်ကျင့်သုံးဥပဒေပုံမှန်၅နှစ်အရရာဇဝတ်အထွေထွေမှုနဲ့ထတ်တူအမှုပွင့်ခံရလို့ကံကံရှင်ဖြစ်တဲ့ဆရာတော်ဦးရတူကိုဖမ်းမမိသေးပေမဲ့အမှုကိုဆက်လက်စစ်ဆေးသွားမှလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်အခုကတော့ဒီထိုင်းနိုင်ငံမှာမြန်မာနိုင်ငံကလက်မှတ်အထူးလုပ်မှုနဲ့မတင်ကြတဲ့သူတချို့အဖမ်းခံရတဲ့အကြောင်းကိုပြောပြပေးပါမယ်ထိုင်းနိုင်ငံအတွင်းမှာဒီမြန်မာနိုင်ငံကူးလက်မှတ်နဲ့အလုတ်လုတ်ကန်ခွေအထောက်အထားဆက်ရွက်စတဲ့အတူပြုတ်လုံနေတယ်လို့မတင်ကြတဲ့မြန်မာနိုင်ငံသားတချို့ကထိုင်းအာဏာပိုင်တွေကစီးနှင်းရှာဖွေခဲ့ကြတာပါဒီသတင်းပတ်ထဲမှာပဲရနောင်းဘက်ကခီးတဲ့တင်ကားတွေမှာမြန်မာနိုင်ငံကူးလက်မှတ်အတူကန်ဆောင်ထားတဲ့မြန်မာနိုင်ငံသား၁၆ယောက်ကိုဖမ်းဆီးမိခဲ့တဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့ကဒီမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းထိုင်းချေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံနကွန်ဖနွန်ခရိုင်အတွင်းကမြန်မာနိုင်ငံသားတွေနေထိုင်နေတဲ့စံဖန်မြို့ဖန်လန်ဈေးအနီးကလေးရက်တိုက်ခန်းအမှတ်23မြင်းဆောင်209ကိုထိုင်းလူဝင်မှုကြီးကြပ်ရေးအရှိတွေနယ်မြေအာဏာပိုင်တွေကပူးပေါင်းပြီးဇွန်လ4ရက်နေ့မနေ့ပိုင်းကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံကူးလက်မှတ်တွေနဲ့အလုပ်လုပ်ခွင့်ပါမစ်အတုတွေလုပ်ပေးနေတယ်ဆိုပြီးသတင်းပေးတိုင်ကြားချက်အရအခုလိုဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။တိုက်ခန်းကိုရဲတွေဖမ်းဆီးတဲ့အချိန်မှာအမျိုးသားတအူးဟာထွက်ပြေးသွားခဲ့ပြီးအပေါ်ရက်အခန်းမှာတော့မြန်မာနိုင်ငံသူအသက်38နှစ်အရွယ်မတ်တူဇာမြင့်ကိုသာဖမ်းဆီးနိုင်ခဲ့ပါတယ်ထွက်ပြေးသွားသူဟာမတ်တူဇာမြင့်ရဲ့ခင်မုံဝင်းနိုင်ဆိုသူဖြစ်ပြီးတာအုပ်အတုတွေအတိတ်ကလုက္ကိုင်နေသူဖြစ်ကြောင်းနကွန်ဖနွန်ခရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်တိုက်ခန်းအတွင်းမှာတော့မြန်မာနိုင်ငံကစာအုပ်တွေအလုံသမားကပြားအတုတွေနဲ့အတူကွန်ပျူတာနဲ့ပရင်တာဆက်တွေကိုပါတွေ့ရှိခဲ့ပါတယ်မြန်မာနိုင်ငံကစာအုပ်တွေကိုတက်ဆိုင်ရာတန်ရုံအာဏာပိုင်တွေထံပေးပို့ပြီးစစ်ဆေးသွားမှာဖြစ်တယ်ဆိုပြီးနကွန်ဖနွန်လဝကရဲမှုကပြောဆိုခဲ့ပြီးဖက်ပြေးသွားတဲ့တရားခံကိုဖမ်းမိနိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်ဂျွန်လ၄ရက်နေ့မှာပဲထိုင်းမလေးနယ်စပ်ဆုံခလာခရိုင်အတွင်းမှာမေးရှားနိုင်ငံကိုတွားရောက်လုလုကန်ကြမဲ့မြန်မာနိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်လူမောင်ကိုသမားတွေဟာနီလန်အစ်စ်တွေတုံးလာတဲ့အကြောင်းဆုံခလာခရိုင်လဝကရဲမှုကျင်းစတာရိုင်းဆွက်ကအခုလိုပြောဆိုသွားပါတယ
်ကတင်းကြီးကိုတန်ဒါကထားပြန်မှာနေครับဒေလုံးจากรถโดยสารมาจากการก็เลยถูกจับกุมตัวนะครับ
အခုရပိုင်းအတွင်းမှာမြန်မာနိုင်ငံသား16ယောက်ကိုနိုင်ငံကူးစာအုပ်အတုတွေနဲ့ဟိုက်ရိုင်မျိုးအဝေးပြေးကားဂိတ်တစ်ခုအတွင်းမှာဖမ်းမိခဲ့ပါတယ်မြန်မာနိုင်ငံသားတွေဟာကော့တောင်းမြို့ကနေထိုင်းနိုင်ငံရနောင်းဘက်ကိုကူးလာပြီးမြန်မာနိုင်ငံကူးစာအုပ်အတုတွေနဲ့နှစ်ဦးသုံးဦးစီခရီးသည်တင်လိုင်းကားတွေပေါ်မှာလိုက်ပါလာခဲ့ကြတာပါသူတို့ကင်ဆောင်လာတဲ့စာအုပ်တွေဟာမူရင်းစာအုပ်အစ်စ်ပေါ်မှာစတစ်ကာအတုထပ်ကပ်ပြီးလူနဲ့နာမည်တွေကိုပြောင်းထားတာဖြစ်တယ်ဆိုပြီးရဲမှုကပြောဆိုသွားပါတယ်ထိုင်းနိုင်ငံရဲ့ဥပဒေအရအခုလိုမျိုးနိုင်ငံကူးစာအုပ်နဲ့ထိုင်းတစိုက်တုံးအတုတွေပြုတ်လုသူတွေသုံးဆွဲသူတွေဟာထောင်ဒဏ်3နှစ်ကနေ10နှစ်အထိပြစ်ဒဏ်ပေးနိုင်ပြီးငွေဒဏ်ကတော့ဘတ်ငွေ6သိန်းကနေဘတ်ငွေ3သန်းအထိချမှတ်နိုင်ပါတယ်ရှင်
။ဒါကတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံကူးလက်မှတ်နဲ့အလုတ်လုတ်ကန်ငွေအထောက်အထားဆက်ရွက်စတဲ့အတုပြုတ်လုတဲ့သူတချို့ကိုအာဏာပိုင်တွေကဖမ်းဆီးမိခဲ့တဲ့အကြောင်းကိုမှတ်အေးမာကစူးစီးတင်ပြပေးခဲ့တာပါရှင်။ VOA American တန်ရဲ့ဆွန်လ9ရက်တောက်ချနေညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မချခင်မှာကတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါရှင် VU American အသံရဲ့2019ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမှာပါ line do meter 25 kilohertz 11965 line do meter 32 kilohertz 9303ညနဲ့ line do meter 50 kilohertz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ American တန်ယုံကပေးအပ်တဲ့2019ခုနှစ်အပြောင်းလဲအတွက်အမျိုးသမီးများစု Women's of Change စုရှင်အမျိုးသမီးသတင်းတောက်မဆူးဆန်ထိုင်းနဲ့တွေ့ဆုံမေးမြန်းထားတာကိုကြားရမယ်အမျိုးသမီးကဏ္ဍနောက်အမေရိကန်ပြည်တွင်းစစ်ကာလသမိုင်းဝင်တိုက်ပွဲဖြစ်ပွားရာ Gettysburg မြို့အကြောင်းကိုပြောပြမယ်သုတဆုံးလေးအမေရိကန်တခွင်အစီအစဉ်အပြင်ဒီမြန်မာနိုင်ငံမှာလေလူညဉ့်ညံ့မှုရောကြအောင်ဘာတွေလှုပ်ဆောင်နိုင်မှာမလဲ
ပထမအချက်ကတော့တိမ်ပို့ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာအနေတစ်ထက်နေသွားအောင်ဘယ်လိုလုပ်မလဲ
မကြခင်ထုတ်လွှင့်မဲ့သိပ္ပံတဲ့ဤပညာအစီအစဉ်မှာအပြည့်စုံကိုနားဆင်ပါရှင်အခုကတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်တရင်ကြောက်တယောက်အလုတ်ဟာအမျိုးသမီးတွေနဲ့မတင့်တော်ဘူးဆိုတဲ့ပတ်ဝန်းကျင်ရဲ့အမြင်တွေနောက်အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကြောင့်အမျိုးသမီးတရင်တောက်တွေဟာအမျိုးသားတရင်တောက်တွေထက်ပိုပြီးတော့အခက်အခဲကြုံရတယ်လို့2019ခုနှစ်အတွက်အမေရိကန်တန်ရုံးကပေးအပ်တဲ့အပြောင်းလဲအတွက်အမျိုးသမီးများစုရှင်တရင်တောက်မဆိုးဆန်ထိုက်ကပြောပါရယ်မြန်မာအမျိုးသမီးတရင်တောက်တွေကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းကိုအလှလေးသူစားဆိုတဲ့နာမည်နဲ့မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးတင်ပြခဲ့တယ်လို့မြန်မာအမျိုးသမီးတရင်များတောက်များအဖွဲ့စတင်ထူထောင်တဲ့နေရာမှာလဲဦးဆောင်ပါဝင်ခဲ့ပါရယ်မြန်မာနိုင်ငံအတွင်းကလူနည်းစုတွေခွဲခြားဆက်ဆံခံရသူတွေမတန်ဆွမ်းသူတွေနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုရေးသားခဲ့တယ်လို့သူရဲ့ရေးသားတင်ပြမှုတွေကြောင့်ပဲမြန်မာလူမှုအတိုင်းဝိုင်းအတွင်းခွဲခြားဆက်ဆံခံရသူတွေဒီလူမှုအတိုင်းဝိုင်းထဲမှာပိုပြီးတော့ဝင်ဆံ့လာစေရေးမူဝါဒအပြောင်းလဲတချို့ဖြစ်လာအောင်လဲလှုပ်ဆောင်ပေးနိုင်သူအဖြစ်နဲ့အသိအမှတ်ပြုခံခဲ့ရပါတယ်တဲ့ရင်တော့အလုတ်ဟာလူမှုအကျိုးပြုအလုတ်တစ်ခုပါပဲလို့ဆိုတဲ့မဆိုးဆန်ထိုင်းတဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ပေးချပါရရှင်
'Cause it only serves to make me more determined to achieve my final goal.
မကြီးကတယောင်းသားနေပြီးတော့ကျမကိုပြရလိုက်တယ်လို့ကျွန်တော်လည်းထင်ပါတယ်။ကျမအရင်အော်ဝန်သာဆရာလေးခုံလင်းခုံကြီးရဲ့အမေတကယ်ဆိုလို့ရှိရင်ကျမတခါမှမပြောလို့ဖြစ်ဘူး။ပြရမယ်ဆိုတာလည်းမသိဘူး။ကျမကဟိုကျမလုပ်ချင်တဲ့အလုပ်တွေကိုကျမလုပ်ခဲ့တာဖြစ်တယ်ပေါ့နော်။ဒါဆိုအဲ့လိုကျောင်းလေးနဲ့ပတ်သက်ပြီးတော့အဲဒီတော့ကျွန်တော်ဖြစ်ပြလိုက်တဲ့အချိန်မှာအဲကျွန်မဝမ်းသာတယ်ဝမ်းသာကြုံကြည်ရဲ့ပြီးတော့ဒီကကျွန်မတယောက်တည်းကိုဟုတ်ပြီကျွန်မနိုင်ငံမှာရှိတဲ့ဒီရေကူးပတင်းထောက်တွေကိုသွားပေးစီတယ်ပေါ့နော်သူတို့ဟိုဘာကြုံကြည်ပြီးတော့ပေးတယ်လို့ကျွန်မကပြောပေါ့နော်ကျွန်မ negative ရှိရင်ကျွန်မပတင်းထောက်လုပ်တဲ့ကစကြီးလေးတစ်ခုတောင်ရှိတာရှိတာမရှိဘူးအမေကကျွန်မအရန်တော်နေလို့အရန်ထက်နေလို့ဒီစီကိုရတာမဟုတ်ဘူးပေါ့နော်အဲကျွန်မကအများကြီးအလုပ်ဝင်တဲ့ဒီဖြောက်ပြရမြန်မာနိုင်ငံမှာအများကြီးရှိနေတော့မှာပဲ
အဲ့တော့ဒီလိုစုရပြီးတဲ့နောက်မှာရောဒီအလုပ်အပေါ်မှာကိုယ့်ရဲ့ခံစားချက်ဒီရှေ့လျှောက်ပေါ့နော်ကို့အတွက်ဘယ်လိုခွန်အားတွေဖြစ်စေပါလဲ
အာဒီလိုအသိအကျဉ်းကိုခံရတယ်ပေါ့ကျွန်မရဲ့အလုပ်ကြီးရှိဖြစ်ဖြစ်တဲ့ကျွန်မအများကြီးခွန်အားရတယ်နောက်ပြီးတော့ကျွန်မပို့ပြီးတော့လုပ်ရမယ်ဆိုရဲ့အသိဉာဏ်လေးရှင်လာတယ်ပေါ့နော်နောက်ပြီးတော့ရှိချက်ဖြစ်တဲ့အများကြီးခံအားရရှိတယ်ပေါ့နော်တကယ်ကျွန်မအလုပ်ကလည်းပေါ့နော်ဒီလိုအကျိုးပြုတဲ့အလုပ်တစ်ခုလိုပဲကျွန်မကမိနဲ့ချင်းချင်းစားတယ်ခံလိုက်ခံရတယ်ဆိုတော့နောက်ကမြန်မာနိုင်ငံမှာရှိရတဲ့ဒီပတင်းထောက်ကြီးနောက်ပတင်းထောက်ကြီးလည်းအဲကျွန်မအမိနဲ့စိုက်တန်းချင်းလည်းပေါ့နော်ပတင်းတစ်ပုံတစ်ပုံပတင်းတစ်ပုံခါစီကဘာကြီးပြောင်းလဲစီလည်းကျွန်မတို့ပတင်းသမားတွေနဲ့ကလည်းကျွန်မနိုင်ငံရပ်တည်ရတာအရင်ခက်ခဲနေစီတာကျွန်မကြည့်တယ်ဒါပေမဲ့ကျမတို့ချစ်ချက်ပြီးတော့အလုပ်ကိုအများကြီးလုပ်ရလို့ရစီရမယ်ကျမတိုက်တန်းချင်တ
ယ်ဒီအမျိုးသမီးတင်းတောက်တယောက်အနေနဲ့ဒီသတင်းမီဒီယာအလုပ်ကိုလုပ်တဲ့အချိန်မှာခွဲခြားဆက်ဆံခံရတာမျိုးဒီအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်လုပ်ငန်းခွင်ထဲမှာအခက်အခဲကြုံရတာမျိုးဘာတွေများရှိပါလဲရှင
်အမျိုးသမီးတင်းတောက်ကနေမြန်မာနိုင်ငံမှာဖြစ်ရလဲဖြစ်တယ်အလုပ်လုပ်ရတာလဲဖြစ်တယ်ဒီအလုပ်ငန်းခွင်ထဲမှာလည်းခြားခြားမှုတွေရှိရပေါ့နော်ကျမကလေးရှိရင်ကျမလုပ်ရတဲ့ပတ်တန်းဆောင်မှာအဒီတာတစ်ခါမှမလုပ်ဘူးအခုလည်းနေကြပြတာပေါ့နော်ဘာလို့လဲဆိုလို့ရှိရင်အချို့တိုက်တီမှာပေါ့နော်ဒီ YouTube screen ထောက်တွေကအဲ့ဒီကလုံးဝမသိတော့ဘူးဆိုတော့ခါလေးလေးသူတို့မှာရှိကြတယ်ရှိရပေါ့နော်ဆိုတော့အဲကျမစနေနေ့ရလာတဲ့ချိန်မှာကျမကသူ့ကပုံစံစီတာတဲ့အပြင်းအထန်ကိုအရင်ရှင်းရှင်းထည့်တယ်ဒါပေမဲ့ကျမအပြည့်မရခဲ့ဘူးပေါ့နော်အဲ့ဒါကြောင့်အချို့ရဲ့အခက်အခဲတွေကကျမကိုတွန်းအားပေးတယ်ဘာလို့မရှိနိုင်ရမှာလဲဘာလို့မလုပ်နိုင်ရမှာလဲဆိုတဲ့ဟာတွန်းအားနဲ့ဖြစ်ဖြစ်ခဲ့ရတယ်လည်းရှိရပေါ့နော်အဲ့တော့ပြောမယ်ဆိုလို့ရှိရင်အများကြီးပဲလက်တော်မှာဆိုလို့ရှိရင်ကျမတင်နေချင်းတွေဆက်ကတည်းကလူတွေထောက်ရှုပ်ရဆိုလို့ရှိရင်အင်တာနက်ကနေပြီးတော့လိမ်မဲ့ဆိုင်ရာဆောက်တာမှုခံရတဲ့ဒီလိုရှိတယ်။ပြုလူတွေထောက်ရဆိုလို့ရှိရင်ခလီအမီဖြစ်လို့လုပ်ငန်းရှင်တွေမှာပြောင်းဝင်လို့မရတဲ့ဒီလိုရှိတယ်။ခလီရှိနေလို့ဆိုရင်ခလီကိုလုပ်ငန်းခွင်နဲ့ခေါ်လာလို့မရတဲ့အတွက်အဲ့ဒီခက်ခဲတွေအများကြီးရှိနေတော့မှာပဲအရှင်ကြီးပေါ့နော်။
ဆိုတော့ဒီလိုမျိုးအမျိုးသမီးတွေအတွက်အခက်အခဲရှိတဲ့အလုပ်မျိုးကိုကိုလုပ်တဲ့အပေါ်မှာကိုယ့်ရဲ့မိသားစုတွေရောအားပေးကြတာရှိသလားဘယ်လိုသဘောထားရှိကြလဲ
အဓိကပေါ့နော်ကျမကအာစစ်ကြေးမှနေထိုင်နေကမန်တိုင်းဒီတယောက်ဖြစ်တဲ့အတွက်ကျမရဲ့အခက်အခဲကပြင်းထန်ပြီးနေကျမရဲ့မိသားအတိုင်းဝိုင်းလေးစဉ်းလေးတွေကဒီပတင်းထောက်ဟာပေါ့နော်ကျမကမသိလျော်ဘူးမလို့ကိုင်စဉ်းလေးပြီးတော့သမီးမျိုးအများကြီးရှိခဲ့ပေါ့နော်ဒါပေမဲ့ကျမရဲ့အမိဖာတွေကကျမလူကြီးလေးသိခဲ့တဲ့အတွက်ကျမအရှိတ်ပြီးတော့ခဲ့ရဖြစ်တယ်ဒါပေမဲ့အော်ရန်လိုမှာရှိနေတဲ့လူငယ်တွေကကျမကအခက်အခဲအများကြီးပြေကြုံရရင်အန်လိုမှာတင်ဆက်ဆက်ပြီးတော့ခဲ့ရတဲ့ solution မျိုးရရမဖြစ်သေးဘူး။နောက်ပြီးတော့ဘာသာစကားဒီမှာလည်းအခက်အခဲရှိခဲ့တယ်ပေါ့နော်။အခက်အခဲအများကြီးရှိခဲ့တယ်။သူတစ်ပြင်းပေါ့နော်ဒီတင်ဆက်အလုပ်ကအမျိုးသမီးကမတင်တော်ဘူးဆိုတော့ဒီပုံဝင်ရှင်အတိုင်းဝိုင်းရှင်မျိုးအတိုင်းဝိုင်းကိုကျန်းမာပြီးတော့မှပြောတဲ့အချိန်ကြီးရတော့အခက်အခဲရှိဆုံးပါပဲ။
ဒီလိုအခက်အခဲကြီးကြားကပဲအမျိုးသမီးတင်းတောက်အဖွဲ့ကိုလည်းဖွဲ့စည်းခဲ့ရလို့သိရပါတယ်။ဘယ်လိုဖွဲ့စည်းဖြစ်ခဲ့တာပါလဲရှင်
။ကျမက2000မှာပေါ့နော်အချင်းကြီးတင်းတောက်လုပ်ဖို့လုပ်ပိုင်ခဲ့တယ်။အဲ့ဒီတိုင်ခင်ကတော့ကျမကရခိုင်မှာစစ်ကြေးရေးမှနေခဲ့တဲ့ကတော့ဒီအလုပ်တန်းတွေကိုကြီးခဲ့ပြီးတော့ဒါပေမဲ့အချင်းကြီးတင်းတောက်ဖြစ်လာတဲ့အချိန်မှာဖာသာစကားဆက်ဆက်ပြီးလေ့ရှိခဲ့တယ်။တော်လာကြီးနေရာတွေလည်းမသိခင်နောက်ပိုင်းဒီနီးပြည့်ရခဲ့တယ်လည်းအများကြီးကြောက်ခဲ့ရတယ်ပေါ့နော်။ဒါတော့အဲ့တော့ကျမပြောက်ခဲ့ပဲခံစားနေရတာလားပေါ့။အဲ့ဒီစိတ်ကမှအရင်ရှိချင်တာလေခါတရင်ကျတော့စိတ်ကအရင်ကျတယ်ပေါ့နော်စိတ်ကထင်တာလည်းအများကြီးရခဲ့ပြီးတော့ဒီထောက်လို့ကိုဘာလို့လုပ်ကြလဲငါဒီထောက်မလုပ်တော့ဘူးဆိုတော့စဉ်းစားမိခဲ့တဲ့အချိန်လေးရှိတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာကျမတင်နေချင်းလေးအကုန်လုံးပေါ့နော်ကျွန်တော်မှရှိတဲ့လူတွေပြင်ထောက်ကြည့်တော့များအောင်ကျမလိုက်နေကြည့်ရင်ဒီနေ့ကြီးတွေလုပ်တယ်မင်းရမယ်ကျွန်တော်ကဘယ်လိုခက်ခဲလေးရှိတယ်သူတို့ဘယ်လိုလုပ်ဆောင်ရရလဲကျမကြည့်လိုက်ရတာကဒီလိုခက်ခဲတွေကကျမတယောက်လည်းမဟုတ်ဘူးအမျိုးသမီးပြင်ထောက်ဆိုတော့များဒီကနေ့တော့ညမှာအဲ့လိုသခင်မျိုးရှိတယ်ဆိုတော့နောက်တစ်ခုကျမထပ်ပြီးတွေ့လာတယ်သူကအဲ့ဒီဟာဘယ်လိုကျော်လွားလဲဘယ်လိုကျော်လွားဆိုတဲ့အခါကျတော့ကျမရဲ့စီနီယာကျတဲ့သူတွေကကျမမင်းမင်းပါပေါ့နော်ကျမမင်းနဲ့မှကျမမင်းမင်းစပင်းထောက်ကအများကြီးနဲ့တွေ့လာတယ်အဲ့ဒီအချိန်မှာပဲဒီအင်္ဂလိပ်စပင်းထောက်ကြီးရဲ့အဆက်ကိုဖွဲ့ပြီးဖို့တဲ့အမအင်ခိုင်အင်ဂျီနဲ့ကျမစစ်စစ်ခဲ့တယ်ကျမနိုင်ငံမှာဒီလိုမျိုးမင်းသမီးတွေအဆက်ကြီးမရှိဘူးသူတို့လုချင်တယ်လို့ပြောတဲ့အချိန်မှာကျမကအဲ့ဒီအခြေကမှပါဝင်တဲ့သူအများကြီးခြေကမှတရားတော်တော်လေးများပါတယ်20 30လောက်ရှိတယ်။သူကအဲ့လိုမျိုးဆက်စီကြီးတဲ့တိုင်းမျိုးပြောနေမှာကျမတို့တကယ်ဆက်စီဖြစ်ခဲ့လာတော့မထောင်မဆက်ဖြစ်မှာပေါ်လာတယ
်။ဟုတ်ကဲ့အခုချိန်မှာအရေးအတွက်ဘလောက်ရှိနေပြီလဲမျိုးသမီးတွေပါဝင်မှုကဒီထဲမှာ
အဲ့မှာကျမဒီအမျိုးသမီးပြင်ထောက်ပြီးတရားကျော်လောက်ကတော့ဒီစင်းထဲမှာရှိရပေါ့မှန်။ကျမတို့လိုအပ်တဲ့ဆီလိုရှိရင်အချင်းချင်းဆက်တယ်ညီညွတ်ကြလေအကျဉ်းချူကြလေပေါ့နော်။ဒါကလည်းဒီလိုဆိုတဲ့ဘယ်လိုကြော်လာလဲဆိုတဲ့ဟာမျိုးကိုကျမတို့အများကြီးသိခဲ့တယ်ဒီလိုအများကြီးကိုကျမသိခဲ့တဲ့နောက်ပိုင်းမှာကျမသိကြလာလို့ပြီးရောဒီကျမနိုင်ငံအလုပ်မျိုးပြင်ထောက်ရတယ်ပတ်သက်တယ်မှတ်တမ်းရှိလို့ဒီလို2019ခုနှစ်မှာလည်းခဲ့တယ်မှာအဲ့ဒီမှတ်တမ်းရရှိစကားရဲ့နာမည်ကမြန်မာလူလူရှိအလှလူပြတာဟောနော်အဲ့ဒီစကားကိုလည်းခဲ့တယ်အဲ့ဒီဟာကိုတော့ကျမ2019လူရှိလူတွေခေါင်းဆောင်ပေါ်မှာတက်ပါခဲ့ပါအဲ့ဒီမှာဆိုလို့ရှိရင်ကျမကဘာကို highlight လုပ်ထားလဲဆိုရင်ကျမတို့နိုင်ငံကလူတွေပေါ့နော်နေတိုင်းဆက်နေတဲ့တည်ရင်းနေတိုင်းသိရှိနေတဲ့တည်ရင်းအဲ့ဒီဟာတွေကလေလေးလေးကျူးဟိုတင်တဲ့လေးဆင်းလိုက်ရုံနဲ့တည်ရင်းကလည်းလေးလေးကျူးရလာတာမဟုတ်ဘူးဒီလိုတည်ရင်းကိုစီစီလေးပြောင်းစင်ကြနေတဲ့တည်ရင်းထောက်ကြည့်ရဲ့ဟိုကလေတည်ရင်းတွေကျမကြချင်တယ်ပေါ့နော်အဲ့ခါတည်းမှာကျတော့ကျမတို့တည်ရင်းထောက်တွေကလေကျမလူချင်းလေးတည်ရင်းကြီးနေတယ်ဒါပေမဲ့ကျမတို့ကိုယ်တိုင်ကလူချင်းရှိပေါင်းချင်းခံရတယ်အဲ့ဒါကကျမမကြည့်ဘူးအဲ့ဒီထဲမှာတော့ကျမအဲ့ဒီအတန်းကလေးပါတယ်နောက်ပြီးတော့ကျမတို့တခါတည်းမှာကြတော့ဘယ်လိုဆိုထုတ်ပေါ်ဒီသားစင်ကိုကမ္ဘာထားရတဲ့ဟာလေးရှိရယ်ကျမတို့ဒီနေ့နေ့ဆိုကာလအတွင်းမှာကျမတို့အစ်လုံးပြောင်းနေတဲ့ဟာလေးရှိရယ်ပေါ့နော်အတချို့ဒီနေ့ထောက်ကြည့်ဆိုလို့ရှိရင်အိမ်မှာပြထားရတယ်ဒီနေ့ထောက်လုပ်နေပြီးဒီကလေးကအချိန်ကြီးအခန်းခံရနိုင်ရင်ဒီကလေးဟာကိုအိမ်ကိုဖြည့်ပေးထားရတဲ့အမိသားမျိုးတွေရှိခဲ့ပြီးရယ်ပေါ့နော်အဲ့တော့အဲ့ဒီဟာလေးကိုကျမအဲ့ဒီကျမထားရယ်အကြီးကတော့ဒီမြန်မာနိုင်ငံမှာရှိတဲ့မြေကြီးပြင်းထောက်တွေဘယ်လောက်ရုံးဆိုင်ရလဲဘယ်လောက်ဆူချားရလဲဒီတွေအမှန်တကယ်ကိုသိဖို့အတွက်လောကအခါမှာဘယ်လိုခက်ခဲရှိတဲ့စီတာမျိုးကိုသိဖို့ဆင်နေပေါ့နော
်ဒီမြန်မာနိုင်ငံမှာရှိတဲ့ဒီအမြင်အာရုံချို့တဲ့တဲ့မတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့သတင်းဆောင်မှာတပုတ်ရေးခဲ့တယ်လို့လည်းသိရပါတယ်အဲ့ဒီသတင်းဆောင်မှာကြောင့်ပဲဒီလိုဒီမတန်ဆွမ်းနေနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲတချို့ဖြစ်ခဲ့တယ်ဆိုတာကိုလည်းကြားရပါတယ်အဲ့ဒီသတင်းဆောင်မှာနဲ့ပတ်သက်လို့လည်းပြောပြပေးပါရှင်
မြန်မာနိုင်ငံမှာရှိနေပေါ့နော်ဒီလိုဒီနေ့ခုအဆင်ရည်ဒီဒီနေ့မတန်ဆန်းနေတဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့လိုအဆင်ရည်ဒီလိုပေါ့နော်မီဒီယာအရင်ခဲ့တယ်ခဲ့တဲ့အခါကျတော့တကယ်ကြတော့ကျမက အမီအယုံမပြန်ဆန်းတဲ့ဒီနံပါတ်တီရောက်ရှိတော်လာမှုလည်းရှိအောင်နောက်ရဒီဖန်နေတာပတ်သက်ချင်းလည်းဒီအောင်ပြီးတော့ဆောင်းမတီတီရခဲ့ဒီကောင်အဲ့ဒီပြန်ဆောင်းမရဲ့နောက်ဆက်တွဲဒီကဒီမြန်မာနိုင်ငံဘန်လင်းရဲ့ချိန်ဟာအတင်းကနေပြီးတော့အမ်မြန်မာနိုင်ငံမှာရှိရဒီမပန်ဆန်းနေတဲ့နေရာမှာလည်းရှိနေဘယ်လိုဖြစ်ဆက်ရမလဲဒီလိုပြန်နေနေသိခဲ့ရရှိရနောက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမပန်ဆန်းနေတဲ့ပတ်သက်တဲ့အလုပ်ကိုင်အခွင့်အရေးတစ်ခုရှိပေါ့နော်ဘူဝါဒရေးခဲ့တာတွေပါရှိခဲ့တယ်ပြီးတော့အစ်မကပြန်ပြောကြတာတွေရှိရပေါ့နော်အမေတကယ်ကကျမကအပြောင်းလဲဖြစ်ရမယ်ဆိုပြီးတော့ရေးလိုက်တာတော့မဟုတ်ဘူးဒါပေမဲ့လူတွေကကိုမဟုတ်ဘူးကိုမိသားစုတွေကမဟုတ်ဘူးဆိုလို့ရှိရင်ဒါတွေကထောက်တော့မဟုတ်ဘူးသူစင်းစာဒီစလုံးနိုင်ငံမဟုတ်ဘူးအဲ့တော့ကျမကမပန်ဆန်းနေတဲ့လူစိတ်ခံစားမှုတွေအဲသူရဲ့အတွေးတွေသူရဲ့ခါကိုကျမကချက်ပြီးရမှာအဲ့ဆောင်မလို့တော့ရေးလိုက်တာ You can bend but never break me cause it only serves to make
အပစင်တောက်ကြနေညတိုင်းမှာထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်။အခုဆက်ပြီးတော့တုတ္တဆောင်ရဲ့အမေရိကန်တခွေစီစဉ်ကိုထုတ်လွှင့်ပေးပါဦးမယ်။အမေရိကန်ပြည်တွင်းစစ်ကာလတမိုင်းဝင်တိုက်ပွဲဖြစ်ပွားရာဂက်တီစ်ဘတ်မြို့အကြောင်းကိုဒီကိုအောင်အောင်နဲ့အတူနန်းလောင်တို့ကတင်ပြပေးထားပါရရှင
်။ Pennsylvania ပြည်နယ်က Getty's Park ဆိုတဲ့မြို့လေးဟာအမေရိကန်ပြည်ရင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်တမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လည်းတနာယီခွဲသာသာလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတိုက်ရဲဗိုလ်ချုပ်ကြီး Robert E. Lee ကဗာဂျီးနီးယား Chancellorville မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ Gettysburg ကိုစုရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်
။ဗိုလ်ချုပ်ကြီး Robert E. Lee ရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ညီညာရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ။
တဖက်မှာလည်းတမရအီဗရာဟင်လင်ကွန်ကတာဝန်ပေးထားတဲ့အတိုင်းပိုချုပ်ဂျောဇက်ဟိုဂါကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်တင်အနေထားပြင်ထားပါတယ်။ဒါပေမဲ့လည်းဂက်တီစ်ဘတ်စစ်ပွဲကြီးမစတင်ခင်၃ရက်အလိုမှာပိုချုပ်ဂျော့ဂျ်ဂေါ်ဒွန်မီးကိုတပ်တွေကိုကဲဖို့အစားတို့ခန့်အပ်ပြီးတော့ဝါရှင်တန် DC ကိုပိုချုပ်ကြီးရောဘတ်လီရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းထားပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်ပိုချုပ်ကြီးရောဘတ်လီဟာဂက်တီစ်ဘတ်ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်။
1963ခုနှစ်ဇူလိုင်လရက်နေ့မှာတော့တနတ်တက်တိုက်ပွဲတွေထိတ်တက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတက်ကတပ်ဖွဲ့ဝင်3000၊မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတက်တွေရှုံးနိမ့်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်။ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သင်္ကန်းနာထိကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများလာကြောင်းဗိုလ်ချုပ်ကြီး Robert Lee ဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ3ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,000လောက်တည်ကြည်ထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်။ဒီတိုက်ပွဲပြီးလေးလအကြာမှာသမရ Abraham Lincoln က Gettysburg တိုက်ပွဲအတွင်းကြဆုံးသွားသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာတမိုင်းဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာသမရ Lincoln ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့တဲ့သူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်းတဲ့လူစံကောင်းတွေအဖြစ်အကုန်ပြုပြောဆိုခဲ့ပါတယ်
။ဒီတိုက်ပွဲဟာညှို့ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလေးဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်အကြားအငင်းပွားရာကနေပြည်ရင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံ့ဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲအထိမ်းအမှတ်ခန်းနာကိုငြင်းငြင်းချမ်းချမ်းဆင်နွှဲနေကြတာပါအမေရိကန်မှာအခုလိုနွေရာသီကာလကိုရောက်လာတိုင်း living history လို့ခေါ်တဲ့ဟိုရုံးကပုံစံဒီအတိုင်းဝတ်စားဆင်ရင်ပြီးတမိုင်းကိုပြန်ဖော်ကျူးတဲ့အခမ်းအနားတွေအများအပြားကျင်းပလေရှိပါတယ်
။ဒ 1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်သားဝတ်ဆောင်နေဖို့အရသားတွေကလည်းဟိုရုံးကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကျင်းပတာပါဒီအထိမ်းအမှတ်ပွဲဆင်နွှဲကြသူတွေကတော့ဂျာဟာ living history သက်ရှိသမိုင်းတွေဆိုပြီးတော့တင်စားခေါ်ပေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကအထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းတရေကောင်းတွေအတိုင်းဝတ်ဆင်ကြတဲ့သူတွေလည်းရှိပါတယ်
ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံတိုင်းလဲဝတ်ဆင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တစက်တဲ့ပါလာတာကသမရအိဗရာဟမ်လင်ကွန်ပါ
။ That this nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မြင်ကွန်မှာပါတဲ့အမေရိကန်ပြည်အောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အဆိုအရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပါလူတိုင်းဒန်းတူညီမျှတယ်လို့အမေရိကန်ပြည်အောင်စုရဲ့၆၆လောက်မြောက်သမရအိဗရာဟင်လင်ကွန်ရဲ့၂မိနစ်ကြာတဲ့ Gettysburg မင်ကွန်ဟာအမေရိကန်သမရတွေပြောကြားခဲ့တဲ့မင်ကွန်တွေထဲမှာအပြောင်းအလဲဆုံးဖြစ်တာကြောင့်ဒီမင်ကွန်ကိုအမေရိကန်ပြည်အောင်စုမှာကျောင်းသူကျောင်းသားအများပြားလေ့လာကြပါတယ်ကျွန်းစနစ်လူလားလို့ခွဲထက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလိုတဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်ထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်အောင်စုတည်ထောင်ရေးအတွက်သမရလင်ကွန်ကာကွယ်တိုက်ခိုက်ခဲ့တာပါခွဲထွက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့ရတဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာပ
ါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိတ်အမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Getty ကဆိုပါတယ
် I think by now it would have been back as one nation
အခုဆိုရင်လေနိုင်ငံတစ်နိုင်ငံအနေနဲ့ယက်တည်နေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအလားတူယက်တည်ခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေထိုင်နိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတရားစီနေလို့မရပါဘူးလို့ Jim ကပြောသွားတာပါအမေရိကန်တွေအတွက်တော့အခုလိုဟိုရုံးကအတိုင်းဝတ်စားစီရင်ပြီးအထိမ့်မဲ့ဆင်နွှဲတာဟာဝါသနာသက်သက်ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်တော်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့Pennsylvania ပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူပူးတွဲချီတက်နေကြပါပြီ
။အခုလိုစစ်ပွဲပြီးဆုံးတဲ့အချိန်မှအခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲခေါရုံးကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာခေါရုံးကအတိုင်းဝတ်စားဆင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်တရုတ်ဆောင်ပြရာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူးပေါင်းပြီးတော့တမိုင်းကိုလေ့လာနိုင်အောင်ကြိုးစားဆောင်ရွက်နေကြပါတယ်
။ Gettysburg ကိုတွားရောက်လေ့လာသူတွေအနေနဲ့ nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီးဘတ်ကားတွေနဲ့လဲပတ်နိုင်ပါတယ
်။တနေရပြီးတနေရတူချင်းလိုက်လံကြည့်ရှုနိုင်တယ်လို့ Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လဲလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှိရှိတဲ့လမ်းမှာစပိန်လဲစီးနိုင်တယ်လို့မြင်စီးပြီးလှိလာလို့လဲရပါတယ်။
ကိုအောင်နဲ့အတူနန်းလောင်တို့တင်ဆက်ပေးခဲ့တဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ View American တန်ရဲ့ညပိုင်းအစီအစဉ်တွေကိုတော့ည10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။မကြာခင်မှာသိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုကတော့ဒီမနက်ဖြန်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသုဒ္ဓရှင်တွေကိုပြပြပေးခြင်းပါရှင်။သရရှင်များရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကြွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က TNMN ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီ။ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥဆောင်လှုပ်ရှားခဲ့ကြတဲ့အောင်ကြွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်။ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကျုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ကန်းစာယူစရာဘာရီများကြံရစ်ခဲ့ပါလေ။ဒီလှုပ်ရှားမှုတွေဟာအချီးနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလား။ဒါမှမဟုတ်အပြောင်းလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့သလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညထက်ရိုက်လိုက်စီစဉ်ကကြိုဆိုပါရစေရှင်။တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ View American တရဲ့တောက်ကြနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ချွန်လင်းပေးနေတာပါ။အခုတခါဆက်ပြီးတော့တင်ဆက်ပေးသွားမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ထားပါရစေရှင
်။ကမ္ဘာတစ်လုံးမှာလေးရုပ်ညဉ့်ဉဲမှုကြောင့်တည်ဆုံးရသူကနှစ်ဆင့်တန်းနဲ့ချီးပြီးရှိနေတဲ့အတွက်လေးရုပ်ညဉ့်ဉဲမှုပြဿနာကိုအရေးတကြီးဖြေရှင်းချဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနှစ်အတွက်ဆောင်ပုတ်သတ်မှတ်ပြီးသတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးရုပ်ညဉ့်ဉဲမှုလျှော့ချဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိုဒီလက်ပတ်မှာပြောပြပေးပါစဉ်။ဥပြင်း6ဒေရာရေကြီးမြေပြိုရာနဲ့မုန်တိုင်းတွေမကြာခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်းကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဂျူလ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အထိမ့်မှဖြစ်တဲ့မြန်မာအစိုးရကမိချက်ပေးခဲ့ပြီးတော့ရေရှည်အတွက်ပတ်ဝန်းကျင်ကောင်းရစေဖို့လေးရုညဉ့်ဉဲမှုကိုတိုက်ဖြတ်သွားမယ်လို့ကြေညာပေးခဲ့တာပါ။ဟုတ်ပါတယ်လေးရုညဉ့်ဉဲမှုတွေရောပါအောင်လုပ်တာဟာကဘာကြီးပုံနှင်းမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဒဏ်ငွေတွေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်ဒါကြောင့်မြန်မာနိုင်ငံအတွက်လေးရုညဉ့်ဉဲမှုကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်မြန်မာနိုင်ငံအတွက်လေးရုညဉ့်ဉဲမှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့တေပုတ်ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနည်းတစ်ထည့်နည်းသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ကားတွေကိုနှစ်တိုင်းနှစ်တိုင်းဆက်စည်းတဲ့အခါမှာတိတိကျကျသူတို့ကလေရုညဉ့်ဉဲစီတဲ့ခုံးဝဲတွေကိုမြေပိုက်ကနေဘယ်လောက်ထွက်နေတယ်လဲ။အဲ့တော့တိတိကျကျရှစ်တလားနော်။အဲ့ဒါလုပ်ဖို့လိုရင်။နောက်တစ်ချက်ကလူများသုံးတဲ့စနစ်ပေါ့နော်။ဘတ်စကားတို့တင်မော်တို့မြေချာတို့လင်းညာတို့အဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တွေကားချင်းသူတို့သွားစရာမလိုဘဲနဲ့သူအများတကားထဲမှာသွားခြင်းအပြင်ပေါ့နော်လုပ်ဖို့နောက်ပြီးသွားတဲ့ account ကို short ချဖို့ CBN တော်တော်ကောင်းမြို့တော်ဝင်ချစ်တော်တော်ကောင်းတိုင်းအင်းနေတဲ့တော့ကလမ်းပေါ်မှာကားနေတော့အောင်ပေါ့နော်နောက်ပြီးလူတွေချောချောမုံမေးသွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တယ်လေ
တင်ယူပို့ဆောင်ရေးဟာရုပ်ကျွန်းလောင်စာတွေကိုတုံးရတဲ့အတွက်လေးရုညဉ့်ဉဲမှုကိုအဓိကဖြစ်စေတာပါ။ဒါအပြင်ရှိပြီးသားလောင်စာသုံးဆက်မှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ်
။ဗမာပြည်မှာရှိတဲ့ကြီးမားသောလေးရုညဉ့်ဉဲမှုဖြစ်စေတော့အရင်းအမြစ်များကိုကြံကြည့်တဲ့ရှင်းရင်းစွဲတွေပေါ့နော်။ကြည့်ပြီးသူတို့မှာအရေးကြီးတွေကိုရှော့ချဖို့ဘာထင်းချိုးတဲ့စနစ်ကိုတက်လို့ရမလဲ။တက်လို့ရမယ်ဆိုရင်တက်တဲ့နဲ့အထူးသဖြင့်ဒီအမှုံမွားတွေရှော့ချဖို့ဒီဒဏ်ငွေတွေနေတူတွေရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တဲ့နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေအစီအလုံးတွေထောက်ထားရရှိနေအဲ့လို solution တပါမပဝင်ခြင်းထိန်းသိမ်းဆောက်ရှောက်ဖို့တရားမှုပါလေရှိတယ်ဆိုတော့ sensitive အစီအခံစာတွေလောက်တာတော့ရှိရတိုးတော့လည်းဘာတွေဘာတွေလုပ်ပါမယ်ဆိုတဲ့ဟာတွေဟာစာရွက်ပုံမှန်ဟုတ်ခမဲတကယ်တည်းတိတိယောရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ
်မီးလောင်ကျွမ်းမှုကလည်းလေးရုညဉ့်ဉဲစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ
်မီးတဲ့အန္တရာယ်တွေကိုရှော့ချရမယ်ပေါလစ်မီးမောင်လို့ရှိရင်နေထဲမှာညဉ့်ဉဲစီအရာတွေအများကြီးရောက်တယ်ဘုံကအစအဲ့တော့လူလုတ်တဲ့ဟာတွေရှိတဲ့ဟာရှိတယ်အဲ့လူလုတ်တဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်ဥပမာအမိုက်ပစ်တာအစအမိုက်သိမ်းစဲဖို့နောက်ပြီးတော့နေအိမ်တွေမှာလည်းကုလဲနေတတိထားရမယ်ရက်ခွက်တွေမှာလည်းမီးတွေပါမလောက်အောင်ဘယ်လိုလုပ်မလဲအဲ့ဒါလုပ်ရမယ်အဲ့တော့မီးနဲ့တစ်ဆက်ချင်းမှာလည်းဖန်လုံးဓာတ်ငွေတွေရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်သစ်ပင်တွေများများလိုတယ
်သစ်ပင်တွေဟာတိတ်ကိုအရေးပါတဲ့အတွက်သစ်ပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
ပ မာဒီမတစ်ပင်နေအရေးအတွက်ရော့သွားတာကတစ်ခိုးထုတ်တာလည်းအများကြီးပါတယ်အဲ့တော့တစ်ခိုးထုတ်တဲ့ဟာတွေကိုနေနေနေပိတ်နိုင်ရမယ်ဒါတစ်ခုနောက်တစ်ခုကရှင်းစက်တစ်ပင်တွေကိုဟိုရှိနေတဲ့လမ်းနေရာမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလို့အပ်ဖင်းနဲ့ခုတ်ချပစ်တာလည်းမလုပ်သင့်ဘူးနောက်တစ်ခုကစစ်ပင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလေဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်လို့စိုက်တာမျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူးပေါင်းပြီးပင်နေရာမျိုးကတော့စိုက်တယ်နဲ့ပင်နေရာမျိုးကမစိုက်တဲ့နဲ့ဆိုတာမျိုးလေအမျိုးအစားအစနေရာအစတတ်မှတ်ပြီးစနစ်တကျလေးလုပ်တယ်နဲ့နှမတို့ပြန်ခုတ်နေရတယ်နော်ဒီစိုက်တာမဟုတ်လို့ရှိရင်အဲ့လိုမျိုးလုပ်တယ်နဲ့ဘာကြောင့်လုပ်တယ်လဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်တယ်တပင်တင်ကတနှစ်မှာဆိုလို့ရှိရင်သူက48ပေါင်ဆုတ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်48ရဲ့ပင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တတန်းအောင်ဆုတ်မယ်เนาะအဲ့တော့တပင်ရဲ့ကဏ္ဍကအမတန်အရေးပါတယ်။နောက်ပြီးတပင်ရှိခြင်းအပြင်လည်းအဲမြေစီလာပြုံးတိခြင်းကိုကာကွယ်တယ်။အဲ့တော့မြေစီလာပြုံးမယ်ဆိုလို့ရှိရင်အမိုက်ဒီဖုန်နေလဲလွင့်တာပေါ့เนาะ။နောက်ပြီးတော့မြေစီလာမပြုံးတဲ့တကြောင်မြေကြီးထဲမှာနေတဲ့ပိုးမအသေးကောင်အသေးလေးတွေကိုနေနိုင်ဖို့တို့တို့တနေရာလေးလုပ်ပေးတယ်ဖြစ်တယ်အဲ့တော့တပည့်တွေကန္တာကအရေးကြီးတယ်
။နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ဉန်းပစ္စည်းတွေဆန့်ထုတ်နိုင်တဲ့ဆက်ယုံအလုပ်ယုံတွေလုပ်ကင်ခွင့်ပတ်မစ်ကိုစနစ်တကျတတ်မှတ်ပေးဖို့ဖြစ်ပါတယ
်။ရှင်ရင်းဆက်ဆက်ယုံအလုပ်ယုံတွေကတခါဆောက်လုပ်ခွင့်ပြီးလို့ရှိရင်တို့ကိုလဲပတ်ပစ်ခါမှာတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့အမတန်ခက်နေတယ်။အဲ့တော့ဆိုတော့သူတို့အတွက်လေထုညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ပါမစ်အစနစ်တစ်ခုကိုခိုင်ခိုင်မာမာတည်ဆောက်ဖို့လုပ်တယ်။အဲ့စနစ်အောက်မှာသူတို့ကိုလေထုညဉ့်ဉန်းမှုနဲ့ဆိုင်တဲ့တတ်တော့ပါမစ်တစ်ခုပေးတယ်နဲ့အဲ့ပါမစ်မှာဒီပေါ်ပြထားတဲ့အခြေအနေတွေတိုင်းသူတို့မလဲပတ်ဖို့ဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်တဲ့သတိပေးပိုင်ဖို့နောက်သူတို့ကိုအဲ့ပါမစ်တန်းကိုလည်းကန့်တတ်ပြီးတော့ဒီမှာ၅နှစ်တန်းကိုထားလို့ရှိရင်ဒီတန်းတွင်မှာသူတို့မလိုက်နိုင်ဘူးဆိုရင်သူတို့ကဆက်လက်လဲပတ်လို့ရမှာမဟုတ်ဘူးဆိုရက်ပြန်လည်းပြီးထိန်းချုပ်နိုင်တဲ့အာဏာရှိတဲ့ပါမစ်စနစ်တစ်ခုကိုတည်ထွင်စားတယ်ဒါမှလည်းသူတို့ကစနစ်တကျနိုင်နိုင်မယ်နောက်ပြီးတော့လေဒုကလည်းဘလောက်ဆိုးတယ်ဆိုတာသိဖို့ဆိုရင်တိုင်းနာမှုတွေလိုတယ်အဲတိုင်းနာမှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်နဲ့အဲ့လိုလုပ်တဲ့အခါမှာလေလူတွေတဲကနော်ကိုယ့်ဘောက်ကိုဟိုစေတနာနဲ့လိုအပ်ပေးမဲ့လူတွေကိုလည်းအများကြီးတုံးလို့ဆိုတဲ့ပညာပေးတယ်လည်းအများကြီးလုပ်ဖို့လိုပါတယ်
။တဘောဝန်ကျင် engineer ဒေါ်အေးကြီးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြတာပါအခုတော့သတင်းကျဉ်းချုပ်ကိုမဆုမျက်မုံကပြောပြပေးပါမယ်ရှင
်အမေရိကန်ကိုတင်သွင်းတဲ့မက္ကဆီကိုကုန်ပစ္စည်းတွေဘောတင်းလာနေကစပြီးသွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာပဲတာကိုရှောင်ရှားနိုင်ဖို့အတွက်အမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဒီကနေ့ဆက်ပြီးဆွေးနွေးနေကြပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတော့ဒီကနေ့ရာထူးကနေတရားဝင်ဆင်းပေးတော့မှာပါသူ့နေရာမှာအစားထိုးမဲ့ပါတီကောင်းဆောင်တဲ့ရွေးကောက်ပွဲပထမအကြော့ကိုတော့ရှေ့သတင်းပတ်မှာကျင်းပမယ်လို့ခန့်မှန်းရပါတယ်ဝင်းကြီးချုပ်တာဝန်ယူရမယ့်ပါတီကောင်းဆောင်အစ်ကိုမရွေးချယ်နိုင်ခင်မှာတော့ထရီဆာမေကပါတီကောင်းဆောင်အဖြစ်နဲ့ဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ဖိလစ်ပိုင်ပြည်နယ်ထဲမှာအမေရိကန်နဲ့ရုရှားတင်းမော့နှစ်ဆင်းတိုက်မိမလို့ဖြစ်ခဲ့ပြီးတဲ့နောက်ဒီဖြစ်ရပ်ဟာအန္တရာယ်များပြီးတော့မစင်မချင်းလုပ်တဲ့ဖြစ်ရပ်ဖြစ်တယ်လို့နှစ်ဖက်စလုံးကအပြန်အလှန်ဆက်ဆွဲပြောဆရာနေကြပါတယ်ရှင
်။တရင်ချင်းချုပ်ကိုမဆုမြတ်မုံပြပြပေးသွားတာပါ VOA American တန်ရဲ့တောက်ကြနေညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ31 kHz 9303ညနဲ့လိုင်းဒိုမီတာ52 kHz 5885နောက်စောပိုင်းနာရီဝက်9နိုင်ကနေ9နိုင်ခွဲအထိကိုတော့လိုက်လံပြီးတာ190ရူကနေအတန်လွှင့်နေတာပါသောတာရှင်တွေအားလုံးရှင်လန်းချမ်းနေကြပါစေ VW ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မခင်ဗျထွေးပါရှင်
This program has come to you from the Voice of America, Washington.